Welcome to the Voice of America in Burmese.
မြန်မာပြည်သတ္တရှင်များဘေးကင်းလုံခြုံနဲ့မနေ့ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်အောက်တိုဘာ12ရက်စနေမနေ့ခင်းအစီအစဉ်လေးကို American ပြည်သူ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေမှာပါတိုင်းနဲ့တရိုက်ထုတ်လွှင့်နေတာပါ။မနေ့6နိုင်ရက်နေ့ Quantity တင်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ကိုတော့အစီအစဉ်မှုဖြစ်ကြောင်းညီငယ်ကြီးကတောင်းယူတင်ဆက်သွားမှာပါခင်ဗျာ။
မြန်မာ့ကိုပြစ်ပယ်မထားဖို့အရှိတောင်အာရှဒေသအစည်းအဝေးဘက်မှအိန္ဒိယဝန်ကြီးချုပ်ကပန်ကြားလိုက်ပါတယ် IIMM စုံစမ်းစစ်ဆေးရေးကုလအစိုးရခန်းစာနဲ့ကုလလူ့အခွင့်အရေးမဟာမင်းကြီးရဲ့အစိုးရခန်းစာတွေအပေါ်စစ်ကောင်စီကဝေဖန်စာထုတ်ပြန်ပါတယ်ဂါဇာနဲ့လေဗနွန်မှာအရသာတွေမထိခိုက်အောင်ကာကွယ်ဖို့အစ္စရေးကိုအမေရိကန်နိုင်ငံသား၏ဝန်ကြီးကတတိပေးပါတယ်
အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့မန္တလေးကမရေယာမြို့နယ်ထဲမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်လူဒရာဇင်ထက်မနည်းသေဆုံးရတဲ့အကြောင်းတခါစစ်တွေထောင်မှာသတင်းတောက်တွေနိုင်ငံသမားတွေအပါအဝင်အကျဉ်းသား400ကျော်ထောင်ပြောင်းတဲ့သတင်းပေးပို့ချက်နဲ့တနင်္လာနေ့ပိတ်ထားတဲ့အရှလက်မကြီးပြန်ဖွင့်နိုင်မဲ့လာလာအခြေအနေတွေကိုနားဆင်ရဖို့ရှိတယ်လို့နိုင်ငံတကာသတင်းမီဒီယာတွေကမြမရေးသုံးသပ်ချက်တွေကိုလည်းနားဆင်ရပါမယ်။ပတ်စင်ကဏ္ဍတွေမှာတော့မျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။ကိုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်တဲ့တဲ့နေ့ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ
်။အစ္စရေးအနေနဲ့အရတားတွေကိုအကာအကွယ်ပေးကြိုတင်ဆောင်ရွက်မှုတွေလုပ်ပြီးအပြန်အလှန်ပြစ်ခတ်မှုတွေအတွင်းအရတားတွေမထိခိုက်အောင်လုပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကတောက်ကြနေမှာတိုက်တွန်းပါတယ်။အမေရိကန်ကအရှေ့လေဗန်ပြည်ပကပိုကျေပြန့်မလာအောင်တားဆီးဖို့ဆက်ကြိုးပမ်းနေတယ်လို့လေဗနွန်ပြည်ထောင်စုအတွက်တန်တမာရေးအဖြေရှာဖို့ကြိုးပမ်းနေကြမှာခုလို့ပြောတာပါ။ဒါဟာဂါဇာနဲ့လေဗနွန်မှာမကြသေးခင်ကအစ္စရေးတိုက်ခိုက်မှုတွေအတွင်းထိခိုက်သေးဆုံးမှုအများပြားရှိခဲ့တဲ့နောက်ရက်သားတွေမထိခိုက်ရေးဟာတိတ်ကိုအရေးကြီးကြောင်းသတိပေးလိုက်တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ဟာအကြမ်းဖက်နှုတ်ဆောင်မှုလုပ်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။လေဗနွန်ရဲ့အနာဂတ်ဟာပြည်သူတွေလက်ထဲမှာပဲရှိပြီးပြင်ပကဝင်ဆုံးဖြတ်ပေးလို့မရကြောင်းလည်းပြောပါတယ်။လေဗနွန်မှာသမရမရှိတဲ့အခုဆိုနှစ်နှစ်ထဲရောက်လာပြီဖြစ်ပြီးခေါင်းဆောင်ရှိနေဖို့တိတ်အရေးကြီးတဲ့အတွက်ကျောင်းဆောင်ကိုကိုရန်ရွေးချယ်ဖို့လာအိုစ်မှာရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကသတင်းတောက်တူကိုပြောပါတယ်။ American ကာကွယ်ဝန်ကြီး Lloyd Austin ဟာချစ်စပရင်းနေကအစ္စရေးကာကွယ်ဝန်ကြီးနဲ့ Lebanon ကအစ္စရေးထိုးစစ်ဆင်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ Pentagon စစ်ထောင်စုချုပ်ကပြောပါတယ်။ Ukraine သမ္မတ Volodymyr Zelensky ဟာသူ့ရဲ့ဥရောပခီးစဉ်အတွင်းတောက်ချာနေမှာ Germany နဲ့ Vatican ကိုတွားရောက်ခဲ့ပြီးရုရှားရဲ့ယူကရိန်းချူကျော်စစ်နဲ့ပတ်သက်ပြီးလာမယ့်နှစ်ထဲစစ်ပွဲပြီးဆုံးနိုင်မယ့်သူ့ရဲ့အောင်နိုင်ရေးအစီအစဉ်ကိုချပြပါတယ်။ယူကရိန်းသမ္မတဟာဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့ဘာလင်မှာတွေ့ဆုံပြီးဒီဆွေးနွေးပွဲပြီးမှာဂျာမနီဝန်ကြီးချုပ်ကယူကရိန်းကိုစစ်ရေးကူညီဖြစ်တဲ့ဒေါ်လာ 1.53 ဘီလီယံဒီနှစ်ကုန်ပိုင်းမှာချထားပေးမယ်လို့ကြေညာပါတယ်။ဒါအပြင်ဆောင်းရာသီရဲ့ဝင်လာပြီးဖြစ်တဲ့အတွက်ယူကရိန်းလိုအပ်တဲ့လျှက်စစ်ထားပြီးလိုင်းတွေပြန်ပြုတ်ရင်းရင်းမှာအကူအညီပေးမယ်လို့လည်းပြောပါတယ်။ဒါဟာဂျာမနီကယူကရိန်းကိုခိုင်မဲ့အကူအညီပေးနေကြောင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသူ့ရဲ့လုပ်ရတဲ့အလုပ်မဖြစ်ကြောင်းသိစေတယ်လို့ပြောပါတယ်။ယူကရိန်းကလည်းသူတို့ကိုကူညီတဲ့ဂျာမနီပေါ်ကျေးဇူးတင်ကြောင်းပြောပါတယ်။ဂျာမနီကိုမတော်ခင်ယူကရိန်းသမ္မတဟာဗက်တီကန်မှာပူဟန်မင်းကြီးဖရန်စစ်ကိုတွားရောက်တွေ့ဆုံတယ်လို့သူ့ရဲ့ website စာမျက်နှာမှာဖော်ပြပါတယ်။သူဟာပူဟန်မင်းကြီးနဲ့သူ့ရဲ့ငင်းချင်းအစီအစဉ်ဆွေးနွေးခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လနဲ့ဆွစ်ဇာလန်မှာကျင်းပတဲ့ယူကရိန်းငင်းချင်းရေးပထမအကြိမ်ထိပ်သီးစည်းဝေးမှာဗက်တီကန်ပါပါတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့တာပါအမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာဟာရီကိန်းမီလ်တန်ကြောင့်ထိခိုက်ပျက်စီးရမှုတွေပြန်ပြီးနယ်လန်ထူလန်ရေးအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးသတင်းတူသတင်းမှားတွေပြန့်နေကြောင်းနဲ့ဒီလိုသတင်းမှားဖြန့်နေသူတွေကိုသမ္မတဂျိုးဘိုင်ဒန်ကတောက်ကြနဲ့သမ္မတအင်ဂျီသတင်းစာရှင်ဘာမှာထပ်မံသတိပေးလိုက်ပါတယ်ဒီလိုသတင်းမှားဖြန့်တာအတွက်အကူအညီသိပ်လိုအပ်နေသူတွေကိုထိခိုက်ရှင်နိုင်ကြောင်းနဲ့တရင်မှာမဖြတ်မှုသူ့တရိပ်ပေးချက်ကို Republican အုပ်ချုပ်ရေးမှုတွေမြို့တော်ဝန်တွေကပါထောက်ခံတယ်လို့ပြောပါတယ်။ Republican Party ကသမ္မတလောင်းဖြစ်ရွေးကောက်ထားတဲ့သမ္မတဟောင်း Donald Trump ကဘိုးအစိုးရရေးပေါ်ကယ်ဆယ်ရေးစီမံခန့်ခွဲမှု Agency FEMA အပါအဝင်သူ့အစိုးရရဲ့ရေးပေးတုံ့ပြန်ကူညီလှုပ်ဆောင်မှုတွေအကန့်အသတ်ထားလှုပ်ဆောင်နေတယ်လို့ပြောထားတာပါ။ဒုသမ္မတ Kamala Harris ကတော့မုံတိုင်းကိုခွင့်ကောင်းယူပြီးဈေးကစားသူတွေကိုစောင့်ကြည့်အရေးယူမယ်လို့တရိပ်ပေးပါတယ်။မုန်တိုင်းတန်ခါရသူတွေကိုဓာတ်ဆီဆိုင်တွေလေဆိပ်တွေဟိုတယ်တွေမှာဈေးမတင်ဖို့ပြောကြတာပါ Hurricane Milton ကြောင့်တည်ဆုံးရသူအနည်းဆုံး16ဦးရှိတယ်လို့ကြေညာပါတယ် ဒေသခံ 2.3 တန်းကျော်နှစ်စင်မီမရပဲဖြစ်နေစေပါ။ကင်မရာဘိုင်ဒန်ကတော့မီးပြန်လုတ်သား5000ကျော်နဲ့အစိုးရတာဝန်ရှိသူ1000ကိုဖလော်ရီဒါမှာတာဝန်ချထားတယ်လို့ကြေညာပြင်းနေမှာပြောပါတယ်။
ယူရီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bing Juru ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ယူရီအမေရိကန်သားစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာကိုအထီးကျန်ပစ်ပယ်မထားတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလောစနိုင်ငံဗျင်ချမ်းမှာကျင်းပတဲ့အရှိအအချထိတ်တိညီလာခံမှာပြောတယ်လို့နိုင်ငံခြားရေးအတွင်းဝင်ဂျဒီမဇမ်ဒါကတောက်ကြတဲ့အထူးသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံဘုံသဘောတူညီချက်900ဟာအရေးပါတဲ့အပြင်မြန်မာကိုပစ်ပယ်မထားဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးထွန်းကားလာရေးအရေးပါကြောင်းဝန်ကြီးချုပ်မိုဒီကအလေးထားပြောဆိုတယ်လို့ပြောပါတယ်ဒါအပြင်ဒါလို့ဒီမိုကရေစီပြန်ထွန်းကားဖို့အတွက်နိုင်ငံအားလုံးကလက်တွဲဆောင်ရွက်ပေးဖို့လည်းအကြံပြုပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအခြေအနေတင်းမာနေတာဟာအခုချိန်ထိဖြစ်နေပြီးအကြမ်းဖက်မှုတွေနဲ့တိုက်ပွဲအများအပြားဖြစ်ပွားနေတာဟာဒေသရဲလုံခြုံရေးကိုစိုးရိမ်စရာဖြစ်လာစေတယ်လို့လည်းအိန္ဒိယဝန်ကြီးချုပ်ကညီလာခံမှာတင်ပြခဲ့ပါတယ်။ဒါအပြင်အိန္ဒိယဟာအာဆီယံညီညွတ်မှုကိုထောက်ခံကြောင်းအရှိအအရှထိပ်သီးအစည်းအဝေးမှာပြောတယ်လို့လည်းပြောပါတယ်။အောက်တိုဘာ27ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်ဟာ27ချိန်မြောက်အာဆီယံအိန္ဒိယထိပ်သီးစည်းဝေးနဲ့19ချိန်မြောက်အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစိုးရခံစားရတဲ့ဆွေးနွေးမှုတွေမှာမြန်မာနိုင်ငံဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုအတိမတ်ပြုဖော်ပြတဲ့လို့စစ်ကောင်စီကအောက်တိုဘာ7ရက်နေ့မှာစာထုတ်ပြန်ခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားIMM ရဲ့ September 9ရက်နေ့ကုလသမဂ္ဂကိုတင်ပြတဲ့အစီရင်ခံစာနဲ့ September 24ရက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာပေါ်ဆွေးနွေးချက်တွေကိုစစ်ကောင်စီဘက်ကအဓိကတုံ့ပြန်ထားတာပါ2024အတွင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံနဲ့တက်ဆိုင်တဲ့ဆွေးနွေးပွဲ6ကြိမ်မှာစစ်ကောင်စီဘက်ကပါဝင်ခြေပောက်ွင့်မရတာပေါ်လဲဝေဖန်ပါတယ်ကုလလူခွင့်ရေးမဟာမင်းကြီးရဲ့အစီရင်ခံစာမှာလည်းအတိမပြုနိုင်တဲ့အချက်လက်တွေနဲ့အထင်မြင်လွဲမှားစေတဲ့နိုင်တဲ့အချက်လက်တွေပေါ့အခြေခံတဲ့ဆွဆွဲချက်တွေဆိုပြီးတော့ဖြေရှင်းထားတာပါအဲ့ဒီအစိုးရခံစားမှာပါဝင်တဲ့အကျဉ်းသားတွေပေါ်မှာပြုမှုဆက်ဆံမှုနဲ့စိတ်ကျန်းမာရေးဆိုင်ရာဆွဆွဲချက်တွေကိုလည်းညှင်းဆို့ထားပါတယ်လူခွင့်ရေးမဟာမင်းကြီးရဲ့အစိုးရခံစားထဲမှာပြည်သူ့ကာကွယ် PDF နဲ့အရိုက်ခတက်တော် AA တို့ရဲ့အကျဉ်းဖက်မှုတွေကိုတော့ short ပေါ့ဖော်ပြထားတယ်လို့ဆွဆွဲပါတယ် IMM အကြီးကြီးရဲ့လူခွင့်ရေးကောင်စီကိုတင်ပြရမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေမြင့်တက်လာပြီးအရဲသားတွေဟာပြစ်မှတ်ထားအတိုက်ခိုက်ခံနေရတယ်လို့ဖော်ပြထားတာပါ။တောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံပျောင်ရမြို့ပေါ်ကိုအစိုးရဆန့်ကျင်စစ်ဆေးတန်းတွေ drone နဲ့လွှတ်ပြီးကျဲချတယ်လို့တောက်ကြတဲ့ကမြောက်ကိုရီးယားကဆွဆွဲပါတယ်။တောင်ကိုရီးယားဆွေကဒါကိုချက်ချင်းငြင်းဆိုလိုက်တာပါ။တောင်ကိုရီးယားရဲ့ drone တွေဟာပျောင်ရဝင်ဟင်းတွေကိုညချိန်မှာဝင်လာပြီးဆေးဆေးတန်းအများအပြားကျဲချနေတာဟာအောက်တိုဘာ3ရက်နေ့ကလေးကဖြစ်ပြီးအခုဆို3ချိန်ရှိသွားပြီလို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနကပြောကြောင်း KCNA မြောက်ကိုရီးယားအစိုးရသတင်းဌာနကပြောပါတယ်။ဒါဟာနိုင်ငံရေးအရောရှေးအရာပါရန်ဆတာဖြစ်ပြီးဒါကိုလက်တုံပြန်ဖို့လိုအပ်ကြောင်းအချိန်နဲ့တိုက်ပွဲတွေဒါမှမဟုတ်စစ်တောင်ဖြစ်သွားနိုင်ကြောင်းသတိပေးထားတာပါ။တောင်ကိုရီးယားစစ်တပ်ကတော့သူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညှင်းဆိုပြီးသူတို့ဟာဘယ် drone မှဆင်လွတ်တာမရှိကြောင်းနဲ့ဒါပုဂ္ဂလိကအဖွဲ့အစည်းတွေရဲ့လှုပ်ဆောင်မှုဖြစ်နိုင်တဲ့အတွက်သူတို့စစ်ဆေးနေပြီလို့တောင်ကိုရီးယားယုံဟပ်သတင်းမှာဖော်ပြပါတယ်။မကြာခင်လတွေအတွင်းမှာမြောက်ကိုရီးယားကတောင်ကိုရီးယားဘက်ကအမှိုက်တွေပါတဲ့မိုးပြင်ပူပေါင်းထောင်ပေါင်းများစွာလွှတ်တင်ခဲ့တာဖြစ်ပြီးဒါကမြောက်ကိုရီးယားစုကဆန့်ကျင်တဲ့ဆေးဆက်တဲ့တွေမြောက်ကိုရီးယားမှာတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေကျဲချတာကိုလက်တုံပြန်လိုက်တာဖြစ်ပါတယ
်စနေမင်းနဲ့ထိတ်တန့်သတင်းတွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာ VOA ရဲ့ထုတ်လင့်ချက်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့သဘောထားအမြင်တွေကိုလည်း VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လင့်ချက်တွေမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါရစေခုကဆက်လို့မြန်မာသတင်းပေးပို့ချက်သတင်းဆောင်မနဲ့ပတ်စံကဏ္ဍတွေကိုစက်တိုက်တင်ဆက်တော့ပါမယ်ပထမဆုံးတော့မန်လေးမရေရာဘက်ကစစ်ရေးအခြေအနေကိုကြည့်အောင်ပါ မရီယာမြို့နယ်ဝေါ်စုကြီးရွာကစစ်ဘေးရှောင်တွေခိုလုံနေတဲ့ဖုန်းကြောင်းကိုစစ်တပ်ဖက်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့လို့လူတဒါဇင်ထက်မနည်းသေဆုံးပြီးလူ20ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင်ဗျာ
။မရီယာမြို့အနောက်ဖက်9မိုင်အကွာမှာရှိတဲ့စစ်ဘေးရှောင်တွေခိုလုံနေတဲ့ဝေါ်စုကြီးရွာကဝေါ်ဖုန်းကြီးကြောင်းကိုအောက်တိုဘာ17ရက်မွန်းလွဲတနင်္လာမှာစစ်တပ်ဖက်ကလေကြောင်းကဘုံကျဲတိုက်ခတ်ခဲ့လို့လူ15ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးတဲ့အထင်မှာတန်ဃာတော်တွေအပြင်ကလေးငယ်တွေလည်းပါဝင်နေတာဖြစ်ပြီးအခုတော့စစ်ဘေးရှောင်တွေကိုဘေးကင်းလုံခြုံတဲ့နေရာတွေရွှေ့ပြောင်းပေးနေတယ်လို့လေကြောင်းတိုက်ခိုက်မှုဖြစ်စဉ်နေရာမှာရှိနေတဲ့မရီယာဒေသခံတယောက်ကအခုလိုပြောပါတယ
်။ဟောဟောပေါင်းကြီးကြောင်စစ်ဆောင်စကားပေါ့နော်အဲ့ဒီမှာလာပြီးပြေးသွားတော့ဗျ။သေဆုံးကတစ်နှစ်ယောက်ပေါ့နော်ကျွန်တော်လောလောဆယ်ဆယ်ဒီအချက်လက်ကောက်ရတော့တစ်နှစ်ယောက်ရှိသွားပြီပေါ့အကုန်လုံးတော့ကျွန်တော်လိုက်မကောက်အောင်ကြည့်ဗျ။တန်ကတော့၃ပါးပေါလာတယ်ဗျ။ဒီသေကုဒမှုခံယူနေစဉ်ချိန်ချင်းမှာပဲအဲ့လို၃ယောက်ထပ်သေးတယ်လို့ကျွန်တော်တို့သတင်းတော့ထပ်ရတယ်ကြာအဲ့ဒီဟာအဲ့ဒီသေဆုံး၃ယောက်ကိုတော့ကျွန်တော်တို့သွားပြီးတော့မကြည့်ရသေးဘူးကြာကျွန်တော်တို့လူနာတွေကများတော့ကြာတော့လေနေရာတွေလည်းပြန်ကျင်းနေဆိုတော့ကျွန်တော်တို့သွားရင်းလာရင်းနဲ့ဒီအဲ့မပြေလို့ဟိုပါတော့ဒဏ်ရာရတော့ကျွန်တော်တို့ဟိုပါတော့လူကြီး20ကျော်တော့ကျွန်တော်တို့ဒဏ်ရာရတော့ပေါ့နော်အဲကျွန်တော်တို့အဲ့မှာရှိရဲ့ဒီစစ်ချောင်းလေးကိုကျွန်တော်တို့ဟိုပါတော့တခြားတဲ့နေရာကြီးတော့ရွှေ့ပြောင်းထားတယ်ကြာဟိုလုံလုံတဲ့နေရာလေးပေါ့နော်ခိခိုက်ဒဏ်ရာတွေကတော့ကျွန်တော်တို့ကဟိုသူဒီကျွန်တော်တို့ဘက်ကဟိုရှိရသေးကလေးမှာပေါ့နော်အဲ့မှာလိုက်ပြီးတော့ကျွန်တော်တို့ဟိုပို့ထားတယ်ပေါ့တနေရာထဲမှာကျတော့သေကံကအစင်မပြေတဲ့ထားပါလေ
လေချောင်းကတိုက်ခိုက်ခံရတဲ့ဝေါ်စုကြီးရွာနဲ့နှစ်မိုင်ကျော်မှာစစ်တပ်စစ်ကြောင်းရှိပေမဲ့တိုက်ပွဲဖြစ်ပွားတာမရှိပဲလေချောင်းကတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့ပစ်ခတ်တာအဝေးထိန်း drone တွေနဲ့ဘုံးသီးတွေလည်းပစ်ချတယ်လို့ဒေသခံတွေကပြောပါတယ်သေဆုံးတဲ့ထဲမှာအသက်12နှစ်အရွယ်ကလေးငယ်တစ်ယောက်ပါဝင်ပြီးတော့တနှစ်အရွယ်ကလေးငယ်နှစ်ဦးထက်မနည်းလဲဒဏ်ရာရရှိခဲ့ပါတယ်။အခုလိုမရေယာမြို့နယ်တွေကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်မှုတစုံတရာမရှိသေးပါဘူး။မွန်လွဲပိုင်းဝေါ်စုကြီးရွာတိုက်ခိုက်ခံပြီးတဲ့နောက်ညနေပိုင်းမှာဆိုရင်လေမရေယာနောက်ချမ်းကကြီးရွာတွေကိုစစ်တပ်ကနောက်ထပ်လေကြောင်းတိုက်ခိုက်မှုဆက်လုပ်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ
်။နောက်ထပ်ကြီးရနေအဲ့ဒါဖြစ်ဖို့များတယ်၊ရာခိုင်နှုန်းများတယ်။တလုံးကြီးလိုက်ပြီးခုတလုံးထက်ကြီးနေပြီ။ခုတစ်ကြိမ်ကြီးနေပြီ။လိန်လန်တက်လာပြီ။နှစ်ကြိမ်ရှိတော့ခုနကတစ်ကြိမ်ခုတစ်ကြိမ်နှစ်ကြိမ်ခုကအဲ့တနေရနဲ့တနေရဖြစ်လို့ပြည့်ကြခက်ကြတယ်ဆိုတော့တိတ်တော့မဆန်းဘူးကြာခုကမဆိုင်နေနေရကြီးအဲ့လိုကြီးတွေဖြစ်နေတာ
အောက်တိုဘာ10ရက်ကလည်းအခုလေကြောင်းတိုက်ခိုက်ခံရတဲ့ဝေါ်စုကြီးရွာနဲ့ဘေကျင်းကပ်မှာရှိတဲ့ဝန်စုကြီးရွာကနေအိမ်တွေလဲမိရှုခံခဲ့ရပြီးမိရှုခံရတဲ့နေအရေအတွက်အတိအကျမသိရှိရသေးဘူးလို့ဒေသခံတွေကပြောပါတယ်မရေယာမြို့နယ်နေရအတော်များများကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားတယ်လို့စစ်တပ်ကလည်းအင်အားတိုးပြီးနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေတာဖြစ်ပြီးတော့စစ်ရေးတင်းမာနေတာဖြစ်ပါတယ်မြတ
်မနေရာမှာလေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေကိုဒေသခံတွေပြောပြသွားတာပါဗျာအခုတော့ရခိုင်ကအခြေအနေပဲတစ်လက်ကြည့်အောင်ပါဗျာစစ်တွေအကျဉ်းတောင်ကအကျဉ်းသား400လောက်ကိုဒီအပိုင်းအတွင်းမှာပဲစစ်ကောင်စီကပြည်မဘက်ကိုရွှေ့ပြောင်းခဲ့လို့စိုးရိမ်မှုတွေဖြစ်ပေါ်နေတယ်ဆိုပါတယ်ရွှေ့ပြောင်းခံရသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေပါဝင်တယ်လို့အကြမ်းဖက်ပုံမှန်နဲ့ထောင်ချနေတဲ့ရခိုင်ခြေစိုက် DMG သတင်းဌာနသတင်းတောက်နဲ့ရုံးဝင်တန်းနဲ့ပါဝင်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုညံဝင်းအောင်ကဆက်ပြောပြပါမယ
်။အကြမ်းဖက်လုပ်ငန်းတွေမှာပါဝင်နေဆိုပြီးစစ်တွေအကျဉ်းထောင်မှာထောင်ချခံရတဲ့ရခိုင်ခြေစိုက် DMG သတင်းဌာနရဲ့သတင်းတောက်ကိုထက်အောင်နဲ့ရုံးဝင်တန်းအပါအဝင်အခြားအကျဉ်းသား400လောက်ကိုဒီရက်ပိုင်းအတွင်းစစ်ကောင်စီကပြည်မဘက်ကိုပြောင်းရွှေ့သွားတယ်လို့DMG သတင်းဌာနရဲ့တာဝန်ခံအက်ဒီတာကိုနေဝင်းဆန်ကပြောပါတယ
်စစ်တွေအကျဉ်းထောက်ကနေပြီးတော့ဒီအကျဉ်းသား400လောက်ကိုပေါ့နော်စစ်ကောင်စီကနေပြီးတော့နှစ်ရက်ပြောင်းနေလို့ကျွန်တော်တို့ကြားရတယ်ပထမတရက်ကတော့ကျွန်တော်တို့ဟိုခြေရနေညနေညီးပြောင်းနေပေါ့နော်ခြေရနေညီးရပြီးတော့မနေ့ကဟိုကိုရနေညီးရနှစ်ရက်ပြောင်းနေပေါ့နော်အပြောင်းရွှေ့ခရတဲ့ခြေကသူတွေကတော့အများစုကတော့နိုင်ငံရေးပုံမှန်နဲ့ကြားခံနေရသူတွေလို့ကျွန်တော်တို့ကြားသိရတယ်ဆိုတော့အဲ့ဒီချိန်မှာကျွန်တော်တို့ DMG သတင်းဌာနကဒီသတင်းထောက်တူနဲ့ရုံးဝယ်တန်းလို့သူတို့နှစ်ဦးလေးပါဝင်သွားတယ်ပေါ့နော်ရုံးဝယ်တန်းတူလေးပါတော့တယ်ဆိုတော့သူတို့ကိုဒီလက်ရှိမှာဘေးထောက်ကိုပျောက်တယ်ဘလိုမျိုးလှုပ်ဆောင်နေသေးဆိုတဲ့အပိုင်းကိုတော့ကျွန်တော်တို့ဆက်ပြီးတော့စုံစမ်းနေတော့ရှိသေးတယ်ပေါ့နော
်စစ်ကောင်စီအနေနဲ့စစ်တွေအကျဉ်းထောင်ကနေအကျဉ်းသားတွေကိုဘာရည်ရွယ်ချက်နဲ့ဘယ်နေရာကိုပြောင်းရွှေ့သွားတယ်ဆိုတာမသိရတာကြောင့်အတော်စိတ်ပူပန်နေရတယ်လို့ထောင်ပြောင်းရွှေ့ခံရတဲ့သတင်းတော့ကိုထက်အောင်ရဲ့မိသားစုဝင်တူကပြောပါတယ
်။မိသားစုဝင်တွေအနေနဲ့ဆိုရင်လည်းတော်တော်လေးကိုစောင့်နေရပေါ့သူအတွက်ဟိုဘေးနေရာကိုကြောင်းနေဟိုဘေးနေရာကိုရောက်နေပြီဆိုတာလည်းဘာမှမသိရဘူးဆိုတော့မိသားစုဝင်တွေကတော့တော်တော်လေးကိုစိတ်ပူနေတယ်သူ ဘယ်နေရာကိုရောက်တယ်ဆိုတာကိုတရားကိုလိုတာမဟုတ်ဘူး
စီကောင်စီအနေနဲ့အခုလိုအကျဉ်းသားတွေကိုရခိုင်ကနေပြောင်းရွှေ့သွားတာကြောင့်ကိုထက်အောင်အပါအဝင်အကျဉ်းသားတွေရဲ့အသက်အန္တရာယ်အတွက်ပါစိုးရိမ်နေရတယ်လို့ DMG သတင်းဌာနရဲ့တာဝန်ခံအယ်ဒီတာကိုနေဝင်းဆန်ကပြောပါတယ
်ပြောရှင်တာကတော့ကျွန်တော်တို့ဒီအခုလိုပြောင်းရွှေ့ခံရတဲ့အတွက်သူတို့ဟိုနဲ့တွဲခွင့်ရဖို့အတွက်ခက်ခဲသွားသလိုမိသားစုဝင်တွေကလည်းလက်ရှိမှာစိုးရိမ်နေကြတာရှိတယ်ဆိုတော့ဒီမတရားဖမ်းဆီးခံရတဲ့ဒီကျွန်တော်တို့သတင်းထောက်ပြင်ပေါ့နော်အခုပြောင်းရွှေ့ခံရတဲ့သူတွေရဲ့ဘေကင်းလုံရွှေရဲ့အတွက်စစ်ကောက်စီကနေပြီးတော့ဒါတာဝန်ခံရမယ်ဆိုတဲ့ဟာကိုပြောရှင်တယ်။ဒီကိစ္စကိုဒီနိုင်ငံတကာအနေနဲ့လည်းအလေးထားပြီးတော့စောင့်ကြည့်ဖို့လိုအပ်တယ်လို့ပဲကျွန်တော်တို့ကပြောရှင်ပါတယ်ခင်ဗျ
။ရခိုင်ပြည်နယ်မှာတပ်စခန်းအနေနဲ့မြို့နယ်အတော်များများကိုလက်လွတ်ဆုံးရှုံးခံရတဲ့စစ်ကောက်စီအနေနဲ့ရခိုင်ပြည်နယ်ကသူတို့ထိန်းချုပ်မြို့နယ်တွေမှာမကြာခဏဆိုသလိုအရဲသားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးထောင်ချတာတွေရှိနေတာပါ။လက်ရှိမှာလည်းစစ်တွေအကျဉ်းထောင်ကအကျဉ်းသားတွေကိုအစုလိုက်အပြုံလိုက်ရွှေပြောင်းလိုက်တာကြောင့်ဖမ်းဆီးမှုတွေရှိလာမှာကိုစစ်တွေဒေသခံတွေကြားစိုးရိမ်နေကြရတယ်လို့ကိုနေဝင်းဆန်ကဆက်ပြောပါတယ
်။ကျွန်တော်အမြင်ကတော့ဒီပထမတစ်ခုအနေနဲ့ဒီစစ်ကောင်စီကပဲနော်။ရခိုင်မှာဆိုရင်စေးရဒီအာနေတာတွေအာနေလာတာတွေအများကြီးရှိတယ်။ဆိုတော့ဒီအတွက်ကြောင့်နဲ့ကျွန်တော်တို့ဒီစစ်ကောင်စီကဒီအကျဉ်းသားတွေကိုကြိုတင်ပြီးတော့ပျောက်ထားတယ်လို့ကျွန်တော်တို့ဟိုယူဆလို့ရတယ်ပေါ့နော်။နောက်တစ်ခါကတော့စစ်တွေကိုဟိုတိုက်ခိုက်လာမယ်ဆိုတော့အဲပုံစံမျိုးကိုသူတို့စိုးရင်ဒါရှိတဲ့လို့လေကျွန်တော်တို့ဟိုမှန်းဆောက်လို့ရတယ်ပေါ့နော်အဲလိုမျိုးအနေထားနဲ့ဒီပျောက်တာလေးဖြစ်နိုင်တယ်လို့တစ်ဖက်မှာလေဒီစစ်ကောင်စီကနေပြီးတော့ဒီစစ်တွေမျိုးအတွင်းမှာရှိနေတဲ့သူတွေကိုဒီအလုံးရင်နဲ့ဖမ်းဆီးတာတွေကိုတော်တော်များများအရင်ကလုခေတယ်ပေါ့နော်ဆိုတော့ရိုက်ဖြူဝါသားတွေဆိုရင်လေကျွန်တော်တို့ဒီလူယာနဲ့ရှိပြီးတော့ဟိုဖမ်းဆီးပြီးတော့ထောက်ချခံရတာတွေရှိတယ်ဆိုတော့ဒီလိုမျိုးဆက်ပြီးမလုလာနိုင်ဘူးလေကျွန်တော်တို့ပျော်လို့မရဘူးဆိုတော့ဒါကြောင့်ဒီစစ်တွေမျိုးမှာနေထိုင်သူတွေအနေနဲ့လေဒါကိုစိုးရိမ်နေကြတာရှိတယ်ပေါ့နော
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတက်တော် AA တို့ကြားပြီးခဲ့တဲ့2023နိုဝင်ဘာလကစပြီးတကြော့ပြန်တိုက်ပွဲစတင်ခဲ့တာဖြစ်ပါတယ်ဒီကနေ့အချိန်ထိဆက်လက်တိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ်တိုက်ပွဲတွေကြောင့်ရဲသားထိခိုက်ဒေဆုံးမှုတွေလည်းတနေ့နဲ့တနေ့တိုးလာနေတာပါဒါအပြင်စစ်ကောင်စီအနေနဲ့ရဲသားတွေကိုမတရားပုံမှတ်တွေအမျိုးမျိုးတက်ပြီးဖန်စီအကျဉ်းချတာတွေလည်းဒီကနေ့အချိန်ထိရှိနေစေလို့ဆိုပါရခင်ဗျာ
ပြည်တွင်းသတင်းပိတ်ပုတ်ချက်ကိုကိုညာဝင်းအောင်ပြပြသွားတာပါဗျာအခုတော့တနှစ်ဒီပါပိတ်ထားတဲ့အာရှလမ်းမကြီးအချိန်ကြီးကြည့်အောင်ပါဗျာထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရွယ်ပြီးဖွင့်ထားတဲ့ concrete မြပရီအာရှလမ်းပြန်ဖွင့်နိုင်ရေးအတွက်စစ်ကောင်စီဘက်ကစ조사နေတယ်လို့ကရင်လက်နက်ကိုင်အဖွဲ့တွေကြားမှာလဲအာရှလမ်းပြန်ဖွင့်ရေးမဖွင့်ရေးကိစ္စပေါ်ကွဲလွဲမှုတွေရှိနေတယ်လို့စီးရေးသုံးသပ်သူတွေကပြောပါတယ်မတ်အေးမှသတင်းပိတ်ပုတ်ထားပါဗျာ
ထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရည်ရွယ်ပြီးဖွင့်ထားတဲ့ကော့ဂရိတ်မြဝတီအာရှလမ်းဟာ2023ခုနှစ်နိုဝင်ဘာလကစပြီးအရက်သားခရီးသွားတွေကိုပါသွားလာခွင့်မပြုဘဲပိတ်ထားခဲ့တာပါစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာသလိုစစ်ရေးအရကကုန်သွယ်ရေးရပါအရေးပါတဲ့အာရှလမ်းကိုလည်း KNU ဘက်ကပိတ်ပင်ထားပါတယ်အခုအခါမှာတော့ဒီအာရှလမ်းပြန်ဖွင့်နိုင်ရေးအတွက်ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU ငြိမ်းချမ်းရေးကောင်စီ PC DKBA BGF စတဲ့အဖွဲ့တွေကြားဆွေးနွေးမှုတချို့ရှိတယ်ဆိုပြီးသတင်းထွက်ပေါ်လာပါတယ်ဒီအချိန်ဒီပေါ်မှာ KNU နဲ့အတူတိုက်ပွဲဝင်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတော့ VOA ကိုအခုလိုပြောပြပါတယ
်တိုင်းနယ်လက်နက်ကိုင်အဖွဲ့ဆွေးနွေးတာကအဲ့ဒါကစစ်ရေးတွေကဆွေးနွေးတယ်လို့ဆိုတာပဲနောက်ပိုင်းကျတော့ဟိုနောက်ဆုံးသတင်းရတော့ကျတော့ဒီလမ်းအဖွင့်ကိုပဲစူးစမ်းနေကြဟုတ်လမ်းနဲ့ပတ်သက်လို့ပြင်ရတော့ဟိုထုတ်ပြန်လာတော့မကြောက်တရားရမှာပေါ်ကလေးမျိုးကြီးမှာတကောင်ပြင်းကိစ္စတွေလည်းရှိတယ်ရွေးကောက်ပွဲကိစ္စတွေလည်းရှိတယ်စစ်ကောင်စီကဒီလမ်းအဖွင့်ကိုအသေးစားစူးစမ်းနေတယ်ဆိုနေသက်ထွက်ပေါက်ကဒီပေါက်ပဲပြန်တော့တယ်ဒီပြောရရင်နေသက်ကနေသက်ကုန်သွယ်ရေးတွေအကုန်လုံးပိတ်ဆို့ခံတာတော့ဒီကိစ္စကိုပြင်ရင်ငင်းငင်းနဲ့အညှိနှိုင်းပြီးတော့သူတို့ကအောင်ရဖို့စူးစမ်းနေကြဟုတ်ကဲ့အဲရဟိုတိနာတာပေါ့သူတို့ကကိုယ်တွေဆိုဝင်ငွေအများကြီးရောပေါ့ဗျ။အဲဒါဘာမှလည်းမရှိဘူးပေါ့နော်ပြောရရင်အဲနောက်ဆုံးသူတို့ရဲ့ဆဲလနဲ့ပစ္စည်းနဲ့ဒီလောက်သာရှိတဲ့ဆဲယူဖို့တော့ခက်ခဲအများကြီးဖြစ်သွားတယ်လေ။
အာရှလမ်းမဖွင့်ထားဘူးဆိုပေမဲ့ကရင်လက်နက်ကိုင်အဖွဲ့တွေနဲ့နှီးစပ်တဲ့ကားငယ်တချို့ကတော့ဖြတ်သွားဖြက်လာသွားလာတာတွေလည်းရှိနေတာပါအာရှလမ်းပိတ်ထားတဲ့အတွက်လမ်းဟောင်းကနေသွားလာတာတွေကုန်နေတဲယူပို့ဆောင်တာတွေကတော့ဆက်လုပ်နေတယ်ဆိုပြီးကုန်စီပို့ဆောင်ရေးကုမ္ပဏီတစ်ခုကတာဝန်ရှိသူတဦးကလည်းပြောပြပါဗျာ
တတိယတော့9000လောက်တော့ရှိတယ်အလုံးစုစုပေါင်းပေါ့နော်1000အဲ့လိုမျိုးပြီးသွားတာပေါ့ဟုတ်လား9000 8000 တချို့ကတော့ကားပေါ်မူတည်ပြီးတော့9000တောင်းပေါ့မှာအဲ့လိုမျိုးအစလုံးမဖွင့်လေသူအရင်ဆိုမေးတာပဲရှိတယ်သွားတော့သွားကြတာပဲမှာသွားပြန်ဟုတ်သွားဟောအစင်းကတော့ကြာတာပေါ့မှာအစလုံးမဖွင့်တဲ့ခါကျတော့ဒီဘက်ကကိုစတင်းနေရအကြာအဲ့လိုပြောဟိုဒီဘက်ကကိုမစင်းနေကြတော့တော်တော်ကြာသွားတာပေါ့ဟိုအစလုံးမဖွင့်တဲ့ခါကျတော့
စီကောင်စီနဲ့အတူကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ကတော့အာရှလန်းဖွင့်ရေးကိုလိုလားတဲ့အခြေအနေမှာရှိနေကြောင်း KNU တပ်မဟာတွေကတော့သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုပြီးနေဆက်စီရေးသတင်းရင်းမြစ်ကပြောပါတယ
်။ PPT ရှိတယ် PGS ရှိတယ် KGB ရှိတယ်ဒီ၃ဖွဲ့ကတော့ဒါကဟိုသူတို့ကသဘောတူညီမှုရောင်းရလိမ့်မယ်။အကင်းယူရဲ့နေတာကဟိုမျိုးမျိုးကွဲပြားနေတာဗျ။တမှုတက်ပေါ်လေဦးတမခွဲဆိုရင်တော်တော်ဖွင့်နေတယ်အတမအချောင်းကတချို့တော့ဖွင့်နေတယ်တချို့တော့မဖွင့်နေဘူး။ဟိုရဲ့တဘောသားကမဖွင့်ဘူးလို့တော့ထုတ်ပြန်တယ်။အဲစီးရင်ကနိုင်ယူဖို့မကြိုးစားဘူးဆိုရင်တော့ဒီလမ်းကဖွင့်ပြလိမ့်မယ်။ဒါကစီးရင်ကအချက်ချကြတဲ့အဓိကလမ်းလေးဖြစ်တယ်။
စစ်ကောင်စီကရင်ပြည်နယ်ဝင်ကြီးချုပ်စောမြင့်ဦးနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းအသံမတ်ကြီးတို့ဟာစက်တင်ဘာလ9ရက်နေ့မှာဖမ်းစစ်ကောင်စီရုံးမှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးကုန်သွယ်ရေးအတွက်အဓိကအရေးကြီးတဲ့အာရှလမ်းပြန်ဖွင့်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြတယ်ဆိုပြီးနယ်စပ်ကုန်သွယ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်စစ်ကောင်စီဘက်ကနယ်စပ်ကိုထိန်းချုပ်နိုင်တဲ့မြောက်ရီခရိုင်နယ်ကစစ်ဗျူဟာတချို့လက်လွတ်ဆုံးရှုံးခဲ့ရတဲ့အတွက်လဲအာရှလန်ကိုပြန်လဲထိန်းချုပ်နိုင်ရေးအတွက်အခက်အခဲတွေဖြစ်နေစေဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာပါဗျာ။ VOE ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးပါမယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာနိုင်ငံပတ်သက်လို့ဘလို့များသုံးသပ်ရေးသားနေကြလဲဆိုတော့ကြည့်အောင်ပါ။ဦးကျော်စံသားကမူရင်းအသုံးနှုန်းနဲ့မူရင်းအဘော်တိုင်းထုတ်နှုတ်ပြောပြထားပါတယ
်။ group ကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေထဲမှာမြန်မာအရေးအာဆီယံဘာလို့ဝင်တယ်လဲဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာမူဟာရာကိုဆန်စဂျင်းဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်အဲ့ဒီထဲမှာပထမဆုံးပြောပြလိုတဲ့အကြောင်းအရာကတော့ progress lies beyond pre-coup order မြန်မာနိုင်ငံရဲ့အခြေအနေဟာစစ်အာဏာမသိရင်ကာလကိုပြန်သွောဖို့မဟုတ်တော့ဘူးဆိုတဲ့အကြောင်းနဲ့ Bangkok Post ကသုံးသပ်ချက်တွေဖြစ်ပါတယ်ဆောက်မရှင်တွေကတော့လက်ဒီရှာအဆွန်နဲ့ကော့ပ်ဆက်ချူဒီကူတို့ဖြစ်ပါတယ်ခင်ဗျာ
ဘုံတဘတ်ညင်ငူငါရဆင်မတို့နိုင်ဖြစ်နေတဲ့အာဆီယံအဖွဲ့အတွင်းမှာအတားဆီးပြဿနာတစ်ခုထပ်တိုးလာတယ်။တွန်းလိုက်အင်အားစုတွေပုံမတီထွားအင်အားကောင်းလာတာနဲ့မြန်မာအရေးမှာအာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကအရေးကြီးပါဝင်လာခြင်းဖြစ်တယ်။မြန်မာနိုင်ငံတွင်အကျိုးစီးပွားသိအရေးကြီးတဲ့တရုတ်ဟာစစ်ကောင်စီရဲ့2025ရွေးကောက်ပွဲကိုအရေးပါတဲ့ရွေးချယ်စရာလမ်းတစ်ခုဖြစ်ယူဆထားဟန်ရှိတယ်။ဒီဇင်ဘာလလည်းကြာရင်ဘန်ကောက်မှာကျင်းပမယ်ဒီမှာပြဿနာနဲ့ပတ်သက်ပြီးဆွေးနွေးမယ့်အစည်းအဝေးကြရင်သက်ဆိုင်သူတွေအလုံးလက်ခံနိုင်တဲ့အခြေခံစပ်ဖွေရမှာဖြစ်တယ်။2024အစောပိုင်းကတည်းကဒါကိုမလုပ်ခဲ့တာကိုထောက်ရင်တော့သူလည်းပဲအပူတပြေးလိုအပ်မှုတစ်ရပ်ဖြစ်တယ်လို့သူတို့ယူဆဟန်မတူကြဘူး။တကယ်လို့ဖြစ်မယ်ဆိုရင်တော့တိုင်းသားလက်နက်ကိုင်အားစုတွေနဲ့ NUG အစိုးရတို့နဲ့ပါသက်ဆိုင်ဖို့နှိလန်းချနေတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့ကိုလည်းဖိတ်သိမ်းတယ်စစ်ကောင်စီဘက်ကနိုင်ငံရေးနည်းနဲ့ဖြည့်ဆင်းဖို့ကံလမ်းမှုကိုအန်ယူဂျီဘက်ကလက်မခံဘူးတပြားဟောင်းလို့ဆိုရဲအလုံးပါဝင်တဲ့ဖြည့်ဆင်းရေးဖြစ်ဖို့လူနေချင်းနိုင်ငံတကာအဆိုင်ဝိုင်းအနေနဲ့ street centric thinking လို့ခေါ်တဲ့နိုင်ငံအစိုးရဟူတာဗဟိုပြုစဉ်းစားတဲ့လမ်းစဉ်ကဆွေးဖြူဖို့အခက်အခဲတွေရှိနေတယ်။ဗီယန်ချင်းမှာပြုလုပ်တဲ့အာဆီယံထိပ်သီးဆွေးနွေးဟာစစ်ကောင်စီကိုအဓိကထားတဲ့ရှုထောင့်တဲ့De facto authorities with proven record. အစင်လာရှိသောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုလည်းလက်ခံသင့်တယ်။မြန်မာနိုင်ငံအပြောင်းလဲဟာ2021အာဏာမသိရင်အခြေအနေကိုပြန်သောဖို့မဟုတ်တော့ဘူး။အဓိကအပြောင်းလဲတွေအများကြီးရှိလာခဲ့ပြီးဖြစ်တဲ့အတွက် ethnocentric state လူမျိုးစုကိုအခြေပြုသောနိုင်ငံရေးစနစ်တရားခေါ်ဆောင်ရတာမှာဖြစ်တယ်။သုံးသပ်သူတို့ချို့ကပြိုကွဲသွားမယ်လို့ပြောနေကြတယ်။အပြောင်းလဲလုပ်ရတယ်ဆိုတာကျေဝန်ပြီးရှုပ်ထွေးတာအမှန်ပဲ။ချင်းတော်တော်ယူရလိမ့်မယ်တချိန်တည်းမှာပဲတိုင်းရင်းသားအင်အားစုတွေဒေါ်လာရေးအဖွဲ့တွေနဲ့ NUG တို့အကြပူးပေါင်းဆောင်ရွက်အထောက်အမှုဟာခီးတော်ရောက်နေပြီဆိုတာကိုပြသနေတာပဲဖြစ်တယ်လို့ဆမရှင်ကရေးသားထားပါခင်ဗျာဆမရှင်ဦးတဲ့ကလက်တီရှာဗန်ဒန်အက်ဆွန်ဟာနယ်ဇီလန်နိုင်ငံကအသံမကြီးအရင်းအတူဖြစ်ပြီးရခိုင်ကော်မရှင်အဖွဲ့ဝင်အဟုန်တူလည်းဖြစ်ပါတယ် Revisiting the Rohingya Policy in Bangladesh Bangladesh's Rohingyas are moving from the Tungtajins to the Kanzine. Robert Sophia Ramani is Tungtajet the Boramiule in Pialuare. Prosomlo.com are Pyarachia. Rohingyas are now Majagin Piampu, Naime, Lala, Messiwe, Kunhe Jalagavi. နောက်ဆက်တဲ့ဆက်အနာသိမ့်ပြီးအလားအလာစီးစီးသာသာဖြစ်ပြသွားပြီးအေဟာရိုဟင်ဂျာစနေရက်ဒီဂျက်ထားရှိတဲ့အဓိကအင်အားစုဖြစ်လာတဲ့ကမ္ဘာမှာရဲ့ယူကရိန်းဂါဇာပြည်နယ်ရွှေမှုနေသလိုဘင်္ဂလားဒေ့ရှ်မှာလည်းဂျာပြအစွတ်တက်လာတဲ့ဒီချက်တွေအားလုံးကအဝမီအစွတ်ကျင့်သုံးကြတဲ့ရိုဟင်ဂျာမူဝါဒကိုအလေးနက်ပြန်လည်စဉ်းစားဖို့လိုအပ်လာစေတယ်လို့ဆိုပါတယ်
2016年7月，我们把这三项目工艺、我们把这密码币、海外币、越南币、香港币、香港币、新币，全部都全部聚拢组织，当我们有目的，我们是这些人的撇的。所以，我说从偏颇行业里查币，卢卡亚西麦卢干卢班关。 ကိုယ်ပိုင်လုပ်ငန်းလုခွင့်လူလာစွာရွှေပြောင်းသွားလာခွင့်အမြဲနေထိုင်ခွင့်နဲ့နိုင်ငံသားတိုက်ရာရွေးချယ်ခွင့်စတဲ့ထောင်ကူအငါးစက်ပြည့်စုကြည်ကွန်ဗင်းရှင်းကိုအပြင်းထန်ပြင်ထားခဲ့တယ်။အရိဟာဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံရေးလူဦးရေနဲ့စီးပွားရေးပြဿနာတွေကြောင့်လိုက်လျှောက်ဖို့လည်းမဖြစ်နိုင်ခဲ့ဘူး။ဒီလိုနဲ့အဓမ္မထွေပြလာတဲ့မြန်မာနိုင်ငံသားမြန်မာ
National、啊、水库，现在很热，干燥，比昨天热嘛，太差了。如今的话，亚洲木猪农户泼木等于垃圾了。阿拉说呢，阿啥都也没什么钱，留下对账来，是看你把波比龙江木鸡卖了嘞。你妈别搞了，怎么生产带？把咱自家国外用的木鸭、木鸭、槟榔的蛋呢？你那想想，生出来的牛肉片，明天家嘞，如果边把我们那猪肉油杀家嘞，龙江也输人，谁家输人家嘞？阿哈嘞，还没有本地的，那都是龙江也输人，生了木瓜的蛋。 ลู่อีทิงยีด้วยจินตนาการพิเศษณช่องเสลี่ยจิไลมาอะไรขัดตัวอีฮะรุ่นยาเสียงลานิทัยยามยุคเรื่องเลี้ยงดีใจเรียแต่ด้วยอนาคตนี้พิลาโรอายาสุรุเลทัยจะอยู่บีรุ่นยาเรียนเปียงปุยกิจสัมมาเลยปิจ้าส่งเช็คปีนั้นดูรีพิลาเลยอันนี้เนี่ยสิ่งที่ดูฮะเลยรุ่นยาเรียนเปียงปุยเนี่ยนายงานรักกิจสัมมาเยี่ยงเยี่ยตั้งแต่ยังเรียนพิเศษนี่เลย เอ้ยก็เสร็จแล้วก็กำลังลาเรกิจเอาบังกลาเทศก็ถือว่าเล่มขังบุบังกลาเทศก็สิลาเรนิมาเวียนปูนีเราเอ้ยก็นี่แต่ฟังมหุสุลูบังกลาเทศมาเสียสังหารีเด็กก็รู้เห็นใจกูอาศัยในอาร์สูรัวสวยขอบีนิมาสิตาเนี่ยเล็ดเวทไอ้ใครนี่จะเรื่องเรื่องนี้ยังไงเอ้ยนี่เนี่ยรู้เห็นใจสังเกตเลยลูกอาญาเรื่องจังหวัดคุปเชตเองบังกลาเทศยังใครเนี่ยนิมาจะมีแต่เรื่องชิงกับมุสยาบุสุราไปแข่งแข่งกันจะพินิเร นอกจากนี้พิเศษมัวร่าบางรูปยังเล่นซุ่มได้พูดลู่อาลาวิสุบิโรอาจารย์งาเจจันปิทาวะเนี่ยนับแต่ปีนี้ก็จะสัญญาเรื่องอารมณ์ในหินนัยยามะนับแต่รุ่นยาเรื่องด้วยลูกเพื่อนปีนี้เนี่ยลูกหลานจะช่วยจังตัวลากเป็นปีบุเลี้ยนในสินนัยยามะนับแต่ทุกสังขารเนี่ยนี่น่าดีใจรู้ลงจุ่ยตัวมีนปีแล้วก็อุสุรเวลูกยาดูโก้ทิ้งช่วยยามะนับแต่ยูเอลเอเนี่ย ตัวไอ้ลูกพี่สิฟินเลียวสุดลูกที่ด้วยสัมบีรุ่นยาเรียด้วยเชื่อวันสามบุรุษลูกสาวช่วยพี่ตัวลากรีนั่งงานรับเชื่อสารเรียด้วยสุนียามะรุ่นยาลูกสาววันนั่งงานรับเชื่อด้วยอาม่าขันจะเปียบุเอ็นยูยี่สุวรรณเลยสุนียามะพี่เด้นับบังนะยังใครงูสารมุทเอาไปหนึ่งปีอาเมะสิบวัยตีนิมุสิเดบุด้วยเสด็จกลับในด้านสิบวัยเสด็จหน่วยยี่ขวัญนั้นอารมณ์สุจริยามะยังใครเดียดทักกงรีกู ซึ่งเรื่องนี้หลังจากว่าตัวเองเป็นบ้ากว่าตัวเองพูดในอัลจินซายาเมสุสราวะเนี่ยนี่ก็มีมาแล้วนั่งรอตัวเองอยู่ในนี่เลยไอซีซีไอซีเจดูการตัวเองดังนั้นยี่ยูเมสุเรตยามยาดามูจอลอมบีมุสลิมรุ่นยารุเนี่ยบูราวาดาวิขันุจ้าซึ่งยารุเป็นปัจจุบันเป็นเลสิมยาเอด้วยสัตว์เลือดสองเดือนแล้วที่จะทำอะไรขึ้นนะสมาชิกฮะ
นี่มันเองนะสัญญาบังกลาเทศแต่มาจีนี่จะพิบีเอสพีไอจีนอสเซาท์เต็กซ์ก็จีนสุริยุปินยาชินดูแลพิบาร์เอฟิวเอเมริกันแต่ยุติในรีดิโอทอลเลมเรโกนี่เซอเมริกันพิยังจูวอชิงตันมิโรกันที่ไต่ทอลเลมเต็มเซปินิบาร์เอ ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျတို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆင်တော့ VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA မြန်မာပိုင်းရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။တူတာဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတင်ဆက်ခင်မှာအမျိုးသမီးကဏ္ဍနဲ့စတင်ပါမယ်။အညာဒေတာကဆက်အနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေစပေးရှောင်းနေတဲ့နိုင်ငံတော်ကCDM တွေအတွက်လိုအပ်တဲ့အကူအညီတွေကိုရေရှည်ထောက်ပံ့ကူညီဖို့တပ်ပေါင်းစုချီအညာထီကိုစတင်ဖြစ်ခဲ့တယ်လို့ဥဆောင်စီစဉ်သူတူဦးဖြစ်တဲ့မတ်နီနီလိုင်းကပြောပါတယ်။ဂျပန်နိုင်ငံအခြေစိုက်မြမရေးလှုပ်ရှားသူလူငယ်အမျိုးသမီးတူဖြစ်တဲ့မတ်နီနီလိုင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးရဆက်သွယ်မေးမြန်းထားပါတယ်များ။
မနီနီလိုင်းကကျမအခုအတိအကျဆက်သွယ်ပြတဲ့အကြောင်းရင်းကလည်းဂျပန်နိုင်ငံမှာဒါမြန်မာနိုင်ငံမှာရှိတဲ့ဒီ CDM ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေကိုပေါ့နော်ရေရှည်ကူညီထောက်ပံ့နေပေးနိုင်မှုအတွက်ဒီ T ဖွင့်ပြီးတော့မှ T ရောင်းနေပဲပြောရမလား T ဆိုတာကိုဖန်တီးပြီးတော့ပေါ့နော်အားလုံးစုပေါင်းပြီးတော့လှုပ်ကြတဲ့မှာအတိအကျဥဆောင်နေတယ်လို့လည်းသိရတယ်လေဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပဲအတိအကျမေးချင်တာဖြစ်ပါတယ်ဘလို့အတွေးရပြီးတော့ဒါ CDM လှုပ်ရှားမှုအတွက်လူတွေဝိုင်းဝန်းပတ်ပိုးကြတာတွေတော့ပုံစံမျိုးစုံနဲ့ရှိပါတယ်ဒါပေမဲ့ ठी ဖွင့်ပြီးတော့လုပ်တယ်ဆိုရဲအတွေးပေါ့နော်ဘလို့ရခဲ့ပြီးတော့ဘလို့များစခဲ့ကြပါလဲရှင
်ဟုတ်ကဲ့ဟိုညီမတို့စတင်ခဲ့တာဒီအဓိကအနေနဲ့ကတော့၃ခုပေါ့နော်ဒီ ठी မှာအဲထောက်ပို့တဲ့နေရာမှာCDM နေရပြီးတဲ့အခါကျတော့ညီမတို့မြေပြင်တပ်ဖွဲ့တွေရဲ့ဒီစစ်ပေးရှောင်ပြည်သူတွေရဲ့ဆိုပြီးတော့အဲ၃မျိုးလုံးကိုထောက်ပံ့နိုင်အောင်ဆိုပြီးတော့အဓိကရည်ရွယ်ပြီးတော့မှစတင်တည်ထောင်ခဲ့တာပါရှင
်ဒီလိုမျိုးထောက်ဖို့လုပ်ဖို့ဆိုတာကတော့ပုံစံမျိုးစုံနဲ့လုပ်ကြတယ်လေတချို့ကစီရောက်တာရှိမယ်တချို့ကကျတော့လည်းအလှူငွေကောက်ခံတာရှိမယ်ဒါပေမဲ့မနီနီလိုင်းလို့ကကျတော့ဒါ T ဆိုတဲ့အရာတစ်ခုကိုဖန်တီးလိုက်တဲ့တပ်ပေါင်းစုချီအညာချီလို့ထင်တဲ့နာမည်ကဟုတ်တယ်ဟုတ်ဆိုတော့တခြားရန်ပုံငွေစာမယ်အစား ठी ဖွင့်ပြီးတော့ရန်ပုံငွေရှာမယ်ဆိုတော့အတွေ့အကြုံဘယ်လိုများစပြီးတော့ရပြီးတော့လုတ်ဖြစ်ခဲ့ကြလဲ
ဟုတ်အဲညီမတို့ဒီတော်လိုက်ရင်မှာကြတော့ဟိုကမ်ပိန်းတွေလုပ်တယ်ပေါ့နော်ဒီလိုမျိုးဟိုအလှငွေကောက်ခံတာရင်းနဲ့ activity တွေလုပ်ကြရတယ်ပေါ့နော်ညီမတို့ဒီလိုမျိုး၃နှစ်တာကာလရောက်ခံနေမှာကြတော့ညီမတို့ဒီနိုင်ငံတကာမှာပေါ့နော်ထောက်ဖို့မှာအမြဲတမ်းပါဝင်နေတဲ့ဒီအခုတဲ့ပေါင်းစုကြည်အညာတီမှာပါဝင်နေတဲ့အလုံးအမှုဆောင်ကသူတွေအားလုံးပေါ့နော်အဲဟုတ်ပြီဒီတော်လိုက်မှာပို့ပြီးတော့ထိထိရရထောက်ပို့နိုင်အောင်ပို့ပြီးတဲ့အခါကျတော့ညီမတို့ဟိုအကျွေးမြောင်လို့ပေါ့နော်ညီမတို့ရဲ့ထောက်ပို့မှုဒီအလေးအလွတ်မရှိဘဲနဲ့လိုအပ်တဲ့နေရာတွေကိုတိတိကျကျရောက်ထောက်ပို့နိုင်အောင်ညီမတို့ဘယ်လိုလုပ်ကြရင်ကောင်းမလဲပေါ့နော်အဲ့ဒီလိုမျိုးစဉ်းစားတဲ့အခါမှာဒီ T ဆိုတဲ့အရာဒီညီမတို့ဟိုလာစင်လာတိုင်းရှိတဲ့အရာတစ်ခုဖြစ်တယ်ပေါ့နော် ठी ကဒီလပြီးသွားရင်လည်းနောက်တစ်ကြိမ်ထပ်ပြီးတော့အဲကန်ဆန်းနိုင်နေဟိုနောက်တစ်ကြိမ်ထပ်ပြီးပါဝင်နိုင်နေရေရှည်အတွက်သွားတဲ့အစီအစဉ်ပေါ့နော်အဲအဲ့ဒီကနေပြီးတော့မှညီမတို့ဒီဒီ ठी ဆိုတဲ့အရာနဲ့ညီမတို့လိုအပ်တဲ့နေရာတွေကိုပို့ပြီးတော့ထပ်ပို့နိုင်အောင်ဆိုပြီးတော့စတင်ခဲ့ရဖြစ်ပါတယ်အဲအဲ့လိုမျိုးစတင်တဲ့အခါကျတော့လေဒီတော်လိုင်းရေးပြီးသွားတဲ့အထိပဲမဟုတ်ဘဲနဲ့ညီမတို့ကတော်လိုက်ပြီးသွားတဲ့ခါမှာလည်း လိုအပ်တဲ့နေရာတွေကိုပြန်လည်တည်ထောင်ရေးတွေလုပ်ဖို့အတွက်ပေါ့နော်အဲ့လိုမျိုးတည်ရည်ရွယ်ခဲ့တယ်ပြီးတော့ညီမတို့အခုတပ်ပေါင်းစုချီအညာတီဆိုပြီးတော့အညာတီဆိုပြီးတော့ညီမတို့နာမည်တက်ထားရပေါ့နော်အဲအဲ့ဒီရဲ့ရည်ရွယ်ချက်ကတော့ဟိုဆက်ဆက်ညီမတို့စတင်ခဲ့တဲ့အချိန်မှာပခုတ်ခုခရိုင်ရဲ့မြို့6မြို့နယ်ပဲစတင်ခဲ့ရပါအဲအဲ့ဒီမြို့6မြို့ကလည်းပခုတ်ခုရေစကြိုမြိုင်ပေါ့မြစ်ချေကျွန်းကျောင်းဆိုပြီးတော့ညီမတို့စတင်ခဲ့တာပါအဲအဲ့ဒီကမှာဟိုဘာဖြစ်လို့ဒီမျိုးချောင်းမျိုးဒီနေရာကိုပဲစတင်ခဲ့ရလဲဆိုတော့ညီမတို့ရဲ့ဒီအလုံးမှုဆောင်မှာပါတဲ့သူတော်တော်များများ90ရာခိုင်နှုန်းဒီဒီဒေတာလူတွေဖြစ်တယ်ပေါ့နော်ဒါကြောင့်မလို့မြေပြင်အခြေဆက်မှာလည်းဒီဒေတာကဟိုအခြေဆက်တွေနဲ့ပို့ပြီးတော့ဟိုတိတိယယဟိုထောက်ပို့နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အဲဒီနေရာနေစတင်ခဲ့တယ်ဒါကြောင့်မလို့ပခုတ်ကူKID ဒီမျိုး6မျိုးနဲ့ဒီအညာဒေတာမှာပါဝင်တဲ့အတွက်ကြောင့်မလို့တပေါင်းစုချီအညာတီဆိုပြီးတော့ညီမတို့ဆက်တင်ခဲ့ရပါတော့
ဆိုတော့အခုကျတော့ဗောဒါအညာဒေတာတစ်ခုတည်းကိုပဲထောက်ပံ့နေတာလားဒါမှမဟုတ်တခြားဒီဒေတာတွေမှာရှိတဲ့ CDM တွေရောထောက်ပံ့နိုင်တယ်လို့ပြောလို့ရမလား
CDM ကိုကြတော့ညီမတို့ကစတင်ခဲ့ကြတဲ့ကဒီအညာဒေတာရဲ့ CDM တွေပဲမဟုတ်ဘဲနဲ့မြန်မာနိုင်ငံဘယ်တိုင်းဒေတာကဘေးဌာနကမဆိုပေါ့နော် CDM နေအားလုံးကိုပါဝင်ဖို့ဖိတ်ခေါ်ခဲ့ပါတယ်ဒီအညာဒေတာကိုပဲယူရင်းညာကြညီမတို့ဒီအဓိကအဖွဲဒီ PDF မြေပြင်ကအဖွဲတွေပေါ့နော်အဲဒီအဖွဲတွေနဲ့ကြတော့ညီမတို့လက်လန်းမမီတဲ့မျိုးတွေအရဆိုလို့ရှိရင်ညီမတို့ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့အဲဒီလိုဟိုအခြေဆက်တွေမမီတာတွေဖြစ်နိုင်တဲ့အတွက်ကြောင့်မလို့ညီမတို့ကဒီဒေတာကိုပဲယူချိတ်ခဲ့တာပါအဲ
့တော့စကားခဲ့တဲ့အညာဒေတာအပြင်ကိုအခုပို့ပြီးတော့ကြဲကြဲပြန့်ပြန့်ကူညီနိုင်ပြီလို့ရောပြောလို့ရလားဒါမှမဟုတ်ဒီဒေတာတွေမှာပဲအဓိကအထောက်ပံ့ကပေးနေတုံးလား
အဲဒီတပ်ပိုပေးနေနိုင်ပြီလို့ပြောလို့ရပါတယ်ညီမတို့အခုဆိုလို့ရှိရင်ဆက်စားတော့ပခုတ်ခုကိုမှမြို့နယ်6မြို့နယ်ပဲပေးနိုင်ခဲ့တာပါအခုဆိုလို့ရှိရင်ညီမတို့ပခုတ်ခုခရိုင်တစ်ခုလုံးအပြင်ကိုမှလတိုင်းလတိုင်းမှာအဲဒီအဖွဲ9ဖွဲ့ကိုရွေးချယ်ပါတယ်အဲ့အဖွဲ9ဖွဲ့ရွေးချယ်ရမှာလဲ6ဖွဲ့ဒီဒီဒေတာနေရာဖြစ်ပြီးတော့ကြံတစ်ဖွဲ့ကကြတော့ညီမတို့မြန်မာနိုင်ငံရဲ့ဘယ်တိုင်းဒေတာမှာဆိုအဖွဲတစ်ဖွဲ့ကိုကိုယ်စားလှယ်တွေရဲ့ထောက်ခံချက်နဲ့အညီပေါ့နော်ညီမတို့ထောက်ပို့ပေးနေပါတယ်အဲဒါကြောင့်မလို့ဒီရဲ့အရှိမဆိုလို့ရှိရင်လေအဲတခြားဒီမကွေးတို့မန္တလေးတို့ဒီအညာဒေတာကအဖွဲတွေကိုပို့ပြီးတော့တိုးချဲ့ထပ်ဖို့သွားဖို့လေရည်ရွယ်ချက်ရှိပါရဲ့ရှင်အ
ဲ့တော့အခုကိုလုပ်နေတဲ့ဒီထောက်ဖို့လုပ်ငန်းကတော့တကယ်ပဲလိုအပ်တဲ့စီစီကိုအမှန်တကယ်ရောက်ပြီးတော့ထီရောက်ရောက်လုပ်နိုင်တယ်လို့ရောယုံကြည်ပါသလားရှင
်ဟုတ်ကဲ့ဟိုယုံကြည်ပါတယ်ဘာလို့လဲဆိုတဲ့အခါကျတော့ညီမတို့အခုအဲစပေးဆောင်ပေါ့နော်စပေးဆောင်ကမှအဲရုပ်တရက်စစ်ကြောင်းထိုးခံရတယ်လေကြောင်းကနေတိုက်ခိုက်ခံရတယ်မိပေရွာတွေမိရှုခံရတယ်အဲ့ဒီကမှအရေးပေါ်လိုအပ်ချက်တွေရှိတယ်စာဝတ်နေရေးဒီစစ်ဆောင်ရတဲ့မိပေတင်တဲ့ပြည်သူတွေကိုအရေးပေါ်ထောက်ပံ့ဖို့တွေခဲ့အခါမှာညီမတို့ရန်ပုံငွေတွေကနေအချိန်မီပဲအဲချက်ချင်းနှိပါပေါ့နော်ချက်ချင်းနှိပါကိုထောက်ပို့နိုင်ခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့ထိထိရောက်လိုအပ်တဲ့နေရာတွေကိုထောက်ပို့နေနိုင်တယ်လို့ယုံကြည်ပါတယ်ရှင
်ဆိုတော့ရေရှိအတွက်ကဘယ်လောက်ထိစဉ်းစားထားပါလဲဒီတိုင်းဆက်ပြီးတော့လှုပ်သွားအောင်မလားဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိနေကြအောင်မလဲ
ဟုတ်အခုညီမတို့12ကြိမ်မြောက်တနှစ်ပြည့်ရောက်လာပါပြီမအဲအကြောင်းမလို့ဒီ12ကြိမ်မြောက်မှာညီမတို့ကအဲထီစုတွေတိုးမြင့်ပြီးတော့အထူးအစီအစဉ်ပြုလုပ်ထားတာရှိပါတယ်ဟိုမနိုင်ပြောရရင်တော့လိုအပ်ချက်တွေအများကြီးရှိပါသေးရဲ့အဲဒီလိုအပ်ချက်တွေကိုလည်းအခုဒီတနှစ်ရောက်လာတဲ့အချိန်မှာတော်တော်များများလည်းဖြစ်ဟိုလိုအပ်တဲ့နေရာတွေကိုလည်းဖြစ်နိုင်တာနဲ့တလို့ဟိုပို့ပြီးတော့လည်းကြဲကြဲပြန့်ပြန့်လုံလာနိုင်နေပေါ့နော်ဒီထက်ပို့ပြီးတော့လည်းအခုလုံနေတာထက်ပို့ပြီးတော့ဒီအညာထီဆိုတဲ့အတိုင်းအညာဒေတာကိုပို့ပြီးတော့ထောက်ပံ့ပေးနိုင်နဲ့ထောက်ပို့ပေးနိုင်နဲ့အဲအဖွဲ့အစည်းဖြစ်အောင်ရဲ့ပြီးတဲ့အခါကျတော့ညီမတို့အခုလက်ရှိ CDM ဝန်ထမ်းတွေကိုထောက်ပို့နေတာကိုလည်းဒီထက်ပို့ပြီးတော့စနစ်တကျလေးနဲ့ဒီထက်ပို့ပြီးတော့ထောက်ပို့နိုင်စူးစမ်းသွားပါမယ်ရှင
်ဆိုတော့ဒီအခုအညာထီကိုဘယ်နေရာဘယ်နိုင်ငံဘယ်ဒေတာတွေမှာဟိုရောင်းချပေးနေပြီဒါလည်းအဲ့ဒါလည်းပြောပြပေးပါရှင
်ဟုတ်ကဲ့ဟိုမြန်မာပြည်တွင်းမှာကကြတော့ညီမတို့ဒီအဲကိုယ်စားလှယ်ခန့်အပ်ထားတာဒီ CDM ဝန်ထမ်းတည်တံ့မယ်ရှိပါတယ်။အဲဒီလိုမျိုးဟိုပြင်ပတော့မရှိပါဘူးမြန်မာပြည်တွင်းမှာဆိုလို့ရှိရင်တော့ဒီနိုင်ငံတကာကကိုယ်စားလှယ်တွေနဲ့ညီမတို့လည်းပဲအဓိကလည်းပဲနေရဖြစ်ပါတယ်။အဲ့ဒါကတော့နိုင်ငံ17နိုင်ငံနဲ့ညီမတို့လည်းပဲနေတာပါ။အဲအဓိကအဖြစ်ဂျပန်၊ကိုရီးယား၊ပြီးတဲ့အခါကျတော့စင်ကာပူ၊ထိုင်း၊မလေးရှားအဲတိုင်းအဲမလေးရှားပြီးလို့ရှိရင်တရုတ်ရှိမယ် US, UK နဲ့ Australia အကောင်လုံးစတဲ့နိုင်ငံနဲ့ညီမတို့လည်းပတ်နေရပါရှင
်။မနီမီလိုက်နဲ့ပတ်သက်ပြီးလည်းနည်းနည်းလောက်လေးပြောပြပေးပါ။ဒီလိုမျိုးအခုကလူငယ်တယောက်အမျိုးသမီးတယောက်လည်းဖြစ်တယ်။ တော့အရင်ကတော့တာမန်ကိုဟာကိုဘာသာနေခဲ့ရာကနေပြီးတော့ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းကျတော့မှဒီလှုပ်ရှားမှုတွေမှပါဝင်လာပြီးတော့အခုလိုဒီထောက်ဖို့အစီအစဉ်တွေကအစပေါ့နော်လှုပ်ဖြစ်ခဲ့တယ်ဆိုတော့အဲ့ဒီလိုမျိုးပါဝင်ဖြစ်တဲ့အခြေအနေလေးကိုလည်းအကျဉ်းချုပ်လေးဖြစ်ဖြစ်ပေါ့ပြောပြပေးပါရှင့်
ဟုတ်ညီမတို့ကလူငယ်တွေဖြစ်တယ်ပေါ့နော်ညီမတို့ရဲ့အရှိကဥဆောင်လမ်းပြသားတဲ့သူတွေမှာဟိုအခုဆိုလို့ရှိရင်ဒါအမေဒေါ်ဆန်းစုကြည်ဆိုလို့ရှိရင်လည်းဘလောက်ပဲတိုက်ခိုက်ခံရဘလောက်ပဲအမျိုးသမီးတယောက်ပဲဖြစ်နေပလေစေဟိုသူ့ရဲ့လုံနိုင်စားအားနဲ့ဒီမျက်ကွယ်ပြုမနေဘဲနဲ့ပေါ့နော်အမှန်တရားဘက်ကနေဒီညီမပြည်အတွက်အများကြီးကြိုးစားပေးခဲ့တယ်လို့ဟိုညီမလည်းအမေစုလိုမျိုးတော့မဟုတ်ပေမဲ့နှိုင်းရှင်စရာမရှိပေမဲ့အမျိုးသမီးတယောက်အနေနဲ့ရောလူငယ်တယောက်အနေနဲ့ရောဒီတော်လိုင်းရေးမှာဟိုကိုယ်စွမ်းညာစွမ်းရှိတဲ့လောက်ဟိုပါဝင်သွားချင်ခဲ့တာပါဟိုပြီးတဲ့အခါကျတော့ကိုယ့်ရဲ့နောင်လာနောက်သားကိုယ့်ရဲ့မောင်နှမကစပြီးတော့ဗောနော်နောင်ဆွေမျိုးတွေမှာလည်းကိုယ့်ရဲ့သမိုင်းဟိုကြံခဲ့စေချင်တာမျိုးပါဒီအညာတီမှာပါဝင်ဖို့ဗောနော်စတင်ခဲ့တာကတော့ဟိုအရွေးတစ်ခုဗောနော်ပို့ပြီးတော့ကိုယ်လုံနိုင်နေတယ်ဆိုတာထက်ဘလောက်ထိပို့ပြီးတော့လုံနိုင်တယ်ဆိုတော့ challenge ပေါ်မှာပေါ့เนาะပြီးတဲ့ခါကျတော့ဒီတော်လိုင်းရေးကိုလည်းညီမတို့အမြန်ဆုံးပေါ့เนาะပြီးချင်တယ်ဒီစိတ်ဆန္ဒရေးကြောင့်မလို့အညာတီကိုဥဆောင်ပြီးတော့လှုပ်ဖို့ထိဖြစ်လာတာလို့ဒီမှာရှင်ဟုတ်ကဲ့
ဒီအခုလက်ရှိလှုပ်ရှားမှုပေါ်မှာကိုယ့်ရဲ့ယုံကြည်ချက်ကဘလောက်ထိခိုင်မာတယ်လို့ပြောလို့ရလို့
ရာခိုင်နှုန်းအဖြစ်ပြောမယ်ဆိုလို့ရှင်တော့တရရာခိုင်နှုန်းမှာပဲဘလို့ခက်ခဲတွေပဲရှိရှိဘလို့တိုက်ခတ်မှုတွေပဲရှိရှိပေါ့နော်ကိုယုံကြည်တဲ့ဒါကိုအဆုံးထိပါဝင်ပြီးတော့လှုပ်ဆောင်သွားမှာလို့ယုံကြည်ထားပါရဲ့ရှင
်ဟုတ်ကဲ့ပါအခုလိုချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
အခုတော့သုတဆုံတဲ့ American တစ်ခွင်အစီအစဉ်နဲ့ဆက်ပါမယ်ဗျာ American ပြည်တော်စုမှာအင်ချီမဲ့တန်းနဲ့တိမ့်တဲ့ခြေရှိနေပြီးတော့တော်တော်များများဟာအများပြည်သူသွားလာရေးနေရာတွေမှာနေထိုင်ကြပါတယ်ခုခါမှာအမေရိကန်တရားရုံးချုပ်ကနိုင်ငံလုံးကအဲ့ဒီအင်ချေမဲတွေကိုဖေရှားဖို့ခွင့်ပြုလိုက်ပါတယ်။ကိုအောင်ကစူးစစ်တင်ပြထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကလမ်းဘေးပလက်ဖောင်းပေါ်နဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာနေထိုင်ကြသူအင်ချေရမဲတွေကိုသက်ဆိုင်ရာမြို့အလိုက်ဖေရှားခွင့်ပေးလိုက်ပါတယ်။Los Angeles မြို့လယ်မှာနေထိုင်ကြတဲ့အင်ဂျီယာမဲတွေတဲ့မွေးရဆေးသုံးပြီးတော့ထောင်ချခဲ့သူတွေရောင်းဝယ်သူတွေတခြားအကြောင်းမျိုးစုံကြောင့်အိမ်ယာအတီးတကြနဲ့မနေနိုင်တော့တဲ့သူတွေပါဝင်ပါတယ်ခုကအဲ့ဒီအိမ်ယာမဲတွေကိုလမ်းတွေပေါ်ကဖယ်ရှားဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့တချို့ကအခုလိုတုံ့ပြန်ပါတယ
် I tell people all the time I said they
တို့ဘာသာသူတို့ဘာပဲလှုပ်လှုပ်ကျွန်တော်တို့ကလည်း view site နေမှာမဟုတ်ပါဘူးကျွန်တော်တို့မှာတခြားသွားနေစရာနေရာမရှိပါဘူးတရားရုံးချုပ်မကလို့ဘယ်သူပဲဖြစ်ဖြစ်ကျွန်တော်က view site နေမှာမဟုတ်ပါဘူ
းဇွန်လအတွင်းတရားရုံးချုပ်ကအင်ယာမဲရီကိုဖေရှားခွင့်ပေးလိုက်တာကြောင့်ဒီအစီအစဉ်ကိုအကောင့်ထဲပေါ်တဲ့ California ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကိုအင်ယာမဲရီကိုကူညီနေသူတွေကဝေဖန်ကြပါတယ်
A declaration of sorts that says
အကူအညီလဲပေးမှာမဟုတ်တော့သလိုအခန်းလဲငှားပြီးတော့မှာမဟုတ်ဘူးဆိုပြီးအပြက်ပြောလိုက်ပါပြီ။နေစရာနေရာပေးဖို့ထက်လုံခြုံရေးဘက်မှငွေပို့သုံးတဲ့သဘောပါ။လူတွေရဲ့အချက်တဲကိုဖြည့်ရှင်းပေးဖို့ထက်အတင်းအကျပ်ဖယ်ရှားဖို့လှုပ်လာတာပါ
။ Out of a social crisis. Union Rescue Mission ဟာဆိုရင်လဲ Los Angeles တဝိုက်က Angel America ကိုကူညီလာတာနှစ်ပေါင်း130လောက်ရှိပါပြီ။အဖွဲ့ရဲ့အကြီးအကဲကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံပါတယ်
။ The decision is a logical decision between the
လူထုချင်းစီရဲ့လွတ်လပ်မှုနဲ့လုပ်ငန်းရှင်တွေအနေနဲ့ဘေးကင်းလုံခြုံစွာဆိုင်ဖွင့်ဈေးရောက်နိုင်အောင်ဆက်တွေ့ကြကြဆုံးဖြတ်ပေးတာပါ။လုပ်ငန်းတွေပုံမှန်လုပ်ကိုင်နိုင်မှုဆိုရင်လမ်းသွားလမ်းလာတွေအဆင်ပြေအောင်ပလက်ဖောင်းတွေရှင်းလင်းမှုတရားရုံးချုပ်ကဆုံးဖြတ်ပေးလိုက်တာပါ
။ဒါမှမဟုတ်အဓိကကျတဲ့ပြဿနာကိုဖြေရှင်းဖို့ကအင်ဂျီမဲပေါင်း9000လောက်ကိုဘယ်မှာနေရာချထားပေးမလဲဆိုတာပါ။ဂျိုရီခော့ပါဟိုရုံကအင်ဂျီမဲဖြစ်ခဲ့ပေမဲ့လည်းခုအခါမှာအကူအညီပေးရေးအဖွဲ့မှအလုပ်လုပ်ပါတယ်။သူဟာမွေးရဆေးလေးအကြီးအကျယ်သုံးဆွဲရာကြောင့်သက်ဆိုင်ရာကထိမ့်သိမ့်ပြီးပြန်လည်ပြုစုပြောင်းထောင်ရေးစင်တာကိုပို့ပါတယ်။ဒါဟာသူ့ဘဝအတွက်ပိုကောင်းလာစေတယ်လို့ဆိုပါတယ်။
I was placed in mental institutions.
တရားရုံးကစိတ်ကြမ်းပါရေးဌာနနဲ့ပြန်လည်ပြုစုပြောထောင်ရေးဆန္ဒကိုပို့ပေးပါရယ်။ကိုကမသွားခြင်းနောက်မှာဒါကကိုလုံးရမယ်တောင်းဖြစ်လာတာပါ။စိတ်ကြမ်းပါရေးကုသနေတော့ကျွန်မအလုံးလုံးနိုင်တော့မဟုတ်ဘူးလို့သူတို့ကပြောပါရယ်။အခုတော့မြင်တဲ့အတိုင်းပါပဲ။ကျွန်မတန်ဖန်လူတစ်ယောက်လို့အလုံးလုံးနိုင်နေပါပြီ။
ပြည်နယ်အုပ်ချုပ်ရေးမှူးနယူးဆမ်မြေညွှန်ကြားချက်နဲ့ဖော်ရှားတာကြောင့်ခုအခါအိယာမဲဥယေဆယ်ရာခိုင်နှုန်းလောက်ရော့သွားပါတယ်ဆန်ဖရန်စစ္စကိုမြို့မှာဆိုရင်လေအင်ဂျင်မဲတွေများလို့နေပြီးခုအခါတချို့လမ်းတွေမှာရှင်းလင်းထားတာကိုတွေ့ရပါတယ်ဒါပေမဲ့လည်းလူမြင်ကွင်းကနေတချို့ကိုဖော်ရှားလိုက်ပေမဲ့အင်ဂျင်မဲအရေးအတွက်ကတော့ရော့ကျသွားတာမျိုးမရှိဘူးလို့အကူအညီပေးသူတွေကပြောပါတယ်ခင်ဗျာဝါရှင်တန်ဒီစီမြို့တော်မှာဆိုရင်လေအထင်ကြီးရနေရာတွေမှာအင်ဂျီမဲရီကအစုလိုက်တဲထိုးနေထိုင်ကြတာကိုအာနာပိုင်နေကလိုက်လံရှင်းလင်းနေပါတယ်မက်ဖာဆန်စကွဲရလည်းရှင်းလင်းမဲ့နေရာတွေပါဝင်ပြီးတော့အခုလိုလာရောက်နေထိုင်တာကိုခွင့်မပြုတဲ့စီမင်းထုတ်ပြီးရင်ဒီကိစ္စတင်းတင်းကြပ်ကြပ်ကင်တွယ်သွားမယ်လို့ဆိုပါတယ်အိမ်မီရော်ကနေတိတ်မဝေးလှတဲ့နေရာမှာအခုလိုစုဖွဲ့နေထိုင်တာကိုရှင်းလင်းလိုက်မယ်ဆိုရင်သွားလာနေတဲ့အများပြည်သူတွေရောအဲ့ဒီနားမှာနေထိုင်သူတွေအတွက်လည်း NA ကင်းသွားနိုင်ပါတယ်တချို့ကတော့အနာပိုင်တွေရဲ့ဆောင်ရွက်မှုကိုကြိုးစားပေမဲ့အခုလိုမျိုးပြန်ဖြစ်မလာအောင်ရေရှည်အစီအစဉ်ချမှတ်ဆောင်ရွက်ဖို့လိုလားနေပါတယ
်တချိန်တည်းမှာဘယ်ကိုမှသွားစရာမရှိတဲ့သူတွေကိုနေရာပြောင်းရွှေ့ပေးလိုက်ရုံနဲ့ပြဿနာကပြီးမသွားပါဘူ
းဝါရှင်တန်ဒုတိယမြို့တော်ဝန်ယုံကျန်းမာရေးနဲ့ဖူလုံရေးဌာနကအခုကအင်ဂျီမဲရီရဲ့လိုအပ်ချက်နဲ့သူတို့အတွက်နေရာထိုင်ခင်းစီစဉ်ပေးဖို့လိုအပ်သူတွေအတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်အင်ဂျီမဲရီကတော့အနာပိုင်တွေအနေနဲ့အခုလိုနေရာရှင်းလင်းလိုက်တာဘာမှထိရောက်မှာမဟုတ်ဘူးလို့ဆိုပါတယ်ဒီနေရာမှာမနေရရင်တခြားနေရာပြောင်းနေလိုက်ရုံပဲလို့လည်းဆိုပါတယ
်အစိုးရကသူတို့တစ်ခုခုလုပ်ပေးတယ်ဆိုတာပြကျင်ရုံပါလူစုခွဲပြီးဒီနေရာရှင်းလင်းပြီးမှနောက်တနေရာကိုလည်းသွားရှင်းမှာပါ
ကင်ဂါရီယာမက်ဖာဆန်စကွဲကိုတခြားနေရာကနေပြောင်းလာတာပါအမေရိကန်ပြည်ထောင်စုမှာအင်ဂျင်မဲ့တိန်းတဲ့ချီရှိနေပြီးဒီကိစ္စလုံးဝပပျောက်ဖို့အတွက်ခုအခါမှာတရားရုံးချုပ်ကလည်းအင်ဂျင်မဲ့တွေရှင်းလင်းဖို့အမိန့်ချမှတ်ထားတာပ
ါစိတ်ကြမ်းမာရေးအတွက်ကုသပေးဖို့လိုအပ်တဲ့သူမူးစေသုံးဆွဲတဲ့သူတွေဆေးပြတ်သွားအောင်အလုံးမရှိတဲ့သူတွေကိုကိုယ့်ရက်ရွာထဲမှာအလုံးရှာပေးဖို့စတာတွေအားလုံးလုပ်ဖို့လိုအပ်ပါတယ်
အင်ဂျီမဲဖြစ်ခဲ့ပြီမလဲကိုဘွားကိုကိုတံပိုးထားသူတွေကတော့ခုခါမှာအလုတ်ကန်ရောနေစီရပါအတီတကြဖြစ်နေပါပြီ
အင်ဂျီမဲတွေကိုစာနာထောက်ထားတဲ့ရှိတော့ကနေကြည့်ကြည့်သူတို့အတွက်လိုအပ်တဲ့စာဝတ္ထုတွေအတွက်ဘာတွေလုပ်တဲ့ဆိုတာကိုလမ်းညွှန်ပေးမယ်ဆိုရင်တော့အကောင်းဆုံးပါအ
ိမ်ငါးကတက်တာတဲ့အစီအစဉ်တွေကျန်းမာရေးဆောက်ရှောက်မှုခံယူဖို့အလုတ်အတွက်တင်နန်းတွေဖန်တီးပေးပြီးတော့အင်ဂျီမဲတွေပပျောက်အောင်အမေရိကန်ဆိုရကလည်းစူးစမ်းနေတာပါWashington DC မှာ2025ခုနှစ်နောက်ဆုံးထားပြီးတော့အင်ဂျီမဲရီပပြအောင်ဆောင်ရွက်မယ်လို့လဲမြို့တော်ဝန်ကကတိပေးထားတာပါခင်ဗျာ။အမျိုးသားဟက်ကီအက်ဒီနီစာဇင်ကန်အင်အကောင်းစားတွေမှာနေနိုင်ပေမဲ့နယူးယောက်ကအဖတ်မှတ်တိုက်ခန်းချင်းလေးမှာပဲနေထိုင်ပါတယ်။2000ခုနှစ်မှာပိုးပြီးတိုးတက်တဲ့ဘဝလမ်းစာကိုရှာဖွေဖို့နယူးယောက်ကိုပြောင်းလာပါတယ်။နယူးယောက်မြို့ကိုရောက်တဲ့အခါမှာတော့သူ့တငယ်ချင်းကိုလာကြည့်ခိုင်းပေမဲ့သူ့တငယ်ချင်းကလည်းလာမကြိုတာကြောင့်အဲ့ဒီနေ့ဟာသူ့ဘဝမှာအမြဲအမှတ်ရစရာဖြစ်နေတယ်လို့အက်ဒီနီစ်ကပြောပါတယ်။အဲ့ဒီနောက်ဈေးပေါ်တဲ့မိုတယ်ဘူရာယုံကခုံရှိတွေမှာအဆင်ပြေသလိုအိတ်ခဲရပြီးဘာဝါရီမစ်ရှင်အင်ဂျင်မဲ့ဂီယာမှာ3လကြာနေထိုင်ခဲ့ရပါတယ
်။ And they were like about like 30 maybe
အဲ့နောက်တော့သူဟာပီဇာဆိုင်တစ်ဆိုင်မှာပကန်းစီအလုပ်ကိုစလုပ်ပါတယ်ပြီးတော့ပီဇာအတွက်ဘလို့ပြင်ဆင်လဲဘလို့လုပ်ရလဲဆိုတာတွေကိုသင်ပါတယ်အဲ့ဒီအချိန်တွေတုန်းကဆိုရင်တရက်ကို19နာရီကြာလုပ်ပြီးရသမျှပတ်စံကိုစုပါတယ်နေ့အနည်းငယ်ကြာမှာတော့ပီဇာဆိုင်ကိုစဖွင့်ခဲ့ပေမဲ့ညာနဲ့ချီတဲ့ပီဇာဆိုင်နေနဲ့ရှင်ပြန်ဖို့ဆိုတာမလွယ်ကူလာပါဘူးအဆင်ပြေချင်တော့ပီဇာပြိမ်ပွဲတစ်ခုမှာသူဟာအနိုင်ရပြီးသူ့ပုံနဲ့မဂ္ဂဇင်းမှာဖော်ပြခံပြီးတဲ့နောက်စားသုံးသူတွေဟာသူ့ဆိုင်ကပီဇာကိုလာမိကြပါတယ်
So do I'm famous what's going on away
AJ မဲ့ဖြစ်ခဲ့တဲ့ဘဝကိုမမေ့တဲ့ Agnisa ဗုဒ္ဓဟူးနေ့တိုင်းပရဟိတအလူတန်းလုပ်ပါတယ
် And I told the homeless guy smile
ငွေဆိုရာအဝင်ရှိတယ်လို့အထွက်လဲရှိပါတယ်ဒါပေမဲ့ဒီငွေကိုဘယ်လိုသုံးလိုက်တယ်လဲဆိုတဲ့အပေါ်မှာတန်ဖိုးခေါ်သွားတာပါလို့လဲ Agnisa ကပြောပါတယ်တခါတလေမှာတော့လူတွေဟာသူတို့ပေါ်ယုံကြည်မှုဆိုတာကိုလိုချင်တဲ့စိတ်ရှိတာကြောင့်လဲနယူးယောက်မှာအထက်6ထပ်ပါတဲ့အင်ဂျီမဲ့ဂီယာကိုဆောက်လုပ်ဖို့ Agnisa season AP အဲ့ဒီမှာကိုလုံးတွေစာရေးစာဖတ်နိုင်ဖို့လဲစီစဉ်ထားပါတယ်ခင်ဗျာ
စီစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် View မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbamis ဖြစ်ပါတယ်
ခုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာ AI ဉာဏ်ရည်တုနဲ့ဉာဏ်ရည်နယ်ပယ်အမျိုးအစားတွေအကြောင်းဆွေးနွေးထားတာကိုကြည့်အောင်ပါ Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုဆိုတာတွေဟာစက်တွေ software model တွေမှာရှိတဲ့အသိဉာဏ်စွမ်းဆောင်နိုင်တဲ့မှတ်ဉာဏ်မျိုးလို့ IT ဤပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဒီတစ်ပတ်မှာတော့စက်တွေတုပနိုင်အောင်သုတေသနလုပ်နေတဲ့ဉာဏ်ရည်နယ်ပယ်ရှင်မျိုးအကြောင်းကိုမေးမြန်းပြီးတော့ Docker မျိုးသက်ကတင်ပြထားပါတယ်ခင်ဗျာ
ပညာရဲ့အထက်မှာဉာဏ်ရည်တုနည်းပညာပေါ့နော် artificial intelligence ဆိုရဲဘာသာရပ်ဟာဆိုရင်အခုနောက်ဆုံးအများကဟိုစိတ်ဝင်စားနေဖြစ်လာတဲ့ဘာသာရပ်ပါဆရာဒီ2024ခုနှစ်မှာဆိုလို့ရှင်ဒီယူဘဗေဒပညာရှင်တယောက်ကဒီ AI နဲ့ပတ်သက်ပြီးတော့ Nobel ဆုလည်းရသွားပါတယ်ဆရာဆိုတော့ဒီ AI ဆိုရဲပေါ့နော်ဉာဏ်ရည်တုနည်းပညာဆိုတာဘာလဲဆိုတာကိုသိချင်ပါတယ်ဆရာရှင်းပြပါ
AI ကိုကျွန်တော်တို့အလွယ်ရှင်းရမယ်ဆိုရင်တော့အမစက်တွေ software model တွေမှာရှိတဲ့အသိဉာဏ်စွမ်းဆောင်နိုင်တဲ့မှတ်ဉာဏ်မျိုးခေါ်တာပေါ့လေအဲ့တော့ AI ရဲ့တမိုင်းကိုပြောရင်တော့အရှိကြီးပဲပေါ့လေတကယ်တမ်းကွန်ပျူတာတွေစပေါ်တာကလည်း1950လောက်မှဆိုတော့တကယ်တော့အဲ့မတိုင်ခင်ကကျွန်တော် AI ဆိုတဲ့ concept ကစနေပါပြီတကယ်တမ်းစလို့ဖြစ်တာတော့အဲ့နောက်ပိုင်း1950လောက်ပိုင်းကျမှလုပ်ဖြစ်တာပေါ့လေ AI မှာကျွန်တော်တို့ approach တွေအများကြီးရှိတယ်လက်ရှိသုံးပုံပဲ approach နှစ်ခုပဲပြောပါဆိုလို့ရှင်တော့နှစ်ပိုင်းရှိနေတယ်တစ်ပိုင်းကကျတော့ကျွန်တော်တို့ classical AI ပေါ့လေtraditional AI လည်းပြောလို့ရတယ်။ဒီမှာ symbolic ကိုတုံးပြီးထုတ်တဲ့ AI လည်းပြောလို့ရတယ်ပေါ့။အဲ့ဒီဘိုင်းရဲ့နောက်တစ်ဘိုင်းကကျတော့ကျွန်တော်တို့က classical AI ဆိုပြီးတော့ရှိတယ်ပေါ့လေ။အဲ့တော့အဲ့ညမျိုးကဘာလဲဆိုတော့ဆိုပါစို့ကျွန်တော်တို့ classical AI ဆိုတာကျတော့မဒီလို line ဒီလိုလုပ်မယ်။မနောက်ထပ်ဒီလို case ဆိုလို့ရှင်တယ်ဒီလိုရှင်းမယ်။စသဖြင့် rule တွေသတ်မှတ်ပြီးတော့သွားတဲ့ပုံစံမျိုးပေါ့။classical AI ကကျတော့ကျွန်တော်တို့က data plus algorithm ဆိုတဲ့ပုံစံမျိုးပေါ့။အဲ့တော့ data ကိုအားယူလာတယ်ပေါ့လေ။ data ရေအများကြီးသုံးပြီးတော့ data နေပြီးတော့မှကျွန်တော်တို့ကalgorithm နဲ့ land လုပ်မယ်ဆိုတဲ့ပုံစံမျိုးပေါ့အဲ့လိုမျိုးအကြံမျိုးနှစ်မျိုးခွဲခြားလို့ရပါတယ်ဗျ။အဲ့တော့ AI ဆိုတော့အလွယ်ရှင်းရရင်ပေါ့လေ။ဟုတ
်။ဟုတ်ကဲ့ဆရ။ဆိုတော့ဒီ AI ထဲမှာဗော artificial intelligence ဆိုတော့ဒီ intelligence ကဘယ်နှမျိုးလောက်ခွဲနိုင်ပါလဲဆရ
။ American ကျွန်တော်တို့စိတ်ပညာရှင်ပေါ့လေ။ Gartner ရဲ့အတိုင်းပဲကျွန်တော်တို့သွားမယ်ဆိုလို့ရှိရင်ကျွန်တော်10မျိုးပေါ့။အဲ့တော့ intelligence ဆိုတာကိုဘယ်လို define လုပ်ကြမလဲပေါ့10မျိုးပေါ့။အဲ့တော့ linguistic intelligence, spatial intelligence, artistic intelligence,emotional intelligence numerical physical sensory reflective intelligence ဆိုပြီးကျွန်တော်အဲ့လိုမျိုးဖွဲလို့ရပါတယ်အဲ့တော့တမျိုးချင်းစီကိုကျွန်တော်ဟိုအတူအလွယ်ရှင်းပြရမယ်ဆိုလို့ရှင် linguistic intelligence ဆိုတာကျတော့ကျွန်တော်လူတွေမှာကျွန်တော်တို့ဘာသာစကားဆိုတာရှိတယ်ပေါ့နော်အဲ့တော့အဲ့ဒါကျွန်တော်လေးကြီးတယ် intelligence အပိုင်းမှာအဲ့တော့ဘာသာစကားကိုကျွန်တော်လေ့လာနိုင်တယ်ဘာသာစကားကိုသုံးပြီးတော့ကျွန်တော်တို့ကကြောင်းနဲ့တရား communication လုပ်နိုင်တယ်အဲ့အဲ့ဒီအပိုင်းပေါ့နော်အဲ့တော့အဲ့ဒီလူမျိုးကိုကျွန်တော်ကဆက်ကိုကွန်ပျူတာကိုပေါ့လေ model ကိုကျွန်တော်က train လုပ်နိုင်မလားကွန်ပျူတာကကျွန်တော်လူတွေပြောတဲ့စကားကိုနားလဲနိုင်လို့ရှိရင်ကျွန်တော်ကအလုပ်တွေအများကြီးကျွန်တော်လုပ်လို့ရပြီအပြန်အလှန်ဆက်ဆံလို့ရပြီခိုင်းလို့ရပြီသင်ပေးလို့ရပြီဆိုတာဖြစ်လာတဲ့အတွက်ကြောင့်မလို့အဲ linguistic intelligence ဆိုတဲ့ဟာကိုလည်းကျွန်တော်က AI မှာဆိုအရေးကြီးတယ်လို့ဆိုပါတယ်အခု chat GPT မှာလုပ်နေကြတယ်ဆိုပေါ့နော်လူကကျတော့လွယ်ဆုံးကြီးကစကားပြောပြီးဆက်သွယ်မယ်စာရိုက်ပြီးဆက်သွယ်မယ်ကျွန်တော်ဘာသာကိုသုံးပြီးတော့media တစ်ခုနေလဲတုံးပြီးတော့ဆက်သွယ်ရတာ ਉਹ ဆိုတော့အဲ့ဒီ band ကိုကျွန်တော် linguistic intelligence လို့ခေါ်ပါတယ်အဲနောက်တစ်ပိုင်းကကျတော့ကျွန်တော်က spatial intelligence ပေါ့လေအဲ့ဒါကျတော့ကျွန်တော် physical world ပေါ့ကျွန်တော်လူတွေမှာကျွန်တော်တို့ကအနီးနားမှာရှိတဲ့ပစ္စည်းပါရှိတယ်ပေါ့အဲ့မှာအနီးနားမှာရေဘူးရှိတယ် computer ရှိတယ်ဘလို့ပစ္စည်းတွေရှိတယ်ဘလို့တွားရမယ်လာရမယ်စသဖြင့်အဲ့ဒီ physical world ကိုနားလည်တဲ့ intelligence ကျွန်တော်တို့မှာရှိတယ်စက်တွေကိုလည်းဥပမာ robot တို့ car တို့ဆိုလို့ရှိရင်လည်းအဲ့လိုမျိုး intelligence ရှိမှကျွန်တော်တို့ကတားဆီးတွေကိုကျော်ပြီးတော့ကုလိုချင်တဲ့တက်ကကိုတွားနိုင်ပါ ਉਹ အဲ့ဒီ band ကိုကျွန်တော်တို့ကspatial AI ဆိုပြီးတော့ကျွန်တော်ခေါ်ကြပါတယ်အဲ့တော့ computer vision လို့ robotic သမားတွေနဲ့သက်ဆိုင်တယ်ပေါ့လေနောက်တစ်ခုနံပါတ်3ကျွန်တော်တို့ artistic intelligence ကြတော့ကျွန်တော်တို့လူတွေမှာเนาะအနုပညာသမားတွေရှိမယ်အနုပညာကိုခံစားနိုင်တယ်အဲနောက် designer design တွေကျွန်တော်တို့ပကြီးပပူတွေအစပြင်အများကြီးရှိကျွန်တော်လူတွေမှာနေတူတူကဒီ design တွေ art တွေနဲ့ကျွန်တော်ဆက်ဆံနေရတယ်သွားနေရတယ်ဆိုပုံစံရှိတာဟုတ်အဲ့တော့ကျွန်တော်တို့ model တွေကိုတကယ် advanced level သွားခြင်းလဲဆိုလို့ရှိရင်အဲ့လိုမျိုးစက်ကပကြီးဆွဲနိုင်တဲ့ not creative ဖြစ်တာမျိုးပေါ့တခုခုကိုသူအသစ်ဖန်တီးနိုင်တာမျိုးဥပမာကျွန်တော်ရှိပြီးသားအနုပညာလေးရတွေကိုပဲခြေခံပြီးတော့အနုပညာဒီဇိုင်းတခုပကြီးဒီဇိုင်းအသစ်တခုဆွဲနိုင်တဲ့အရေးချင်းမျိုးဆိုတာလိုအပ်တယ်လीအဲ့တော့အဲ့လိုမျိုးအသိပညာပေါ့လीအဲ့လိုမျိုးအသိဉာဏ်ကိုကျွန်တော်တို့က artistic intelligence လို့ခေါ်ပါတယ်နောက်နံပါတ်4ကကျတော့ကျွန်တော်တို့ emotional intelligence ပေါ့ အဲ့တော့ကျွန်တော်လူစွာတဲ့အတိုင်းပဲစိတ်တူတယ်ဝမ်းနေတယ်နောက်နောက်ပျော်တယ်မှချစ်တယ်ဘာသာစမုန်းနေစသဖြင့်အဲ့လိုမျိုး emotion ဖြစ်တဲ့အပိုင်းတွေကရှိတယ်ပေါ့နော်တကယ်တော့တွေ့မှာတော့အဲ့လို emotion ဖြစ်တဲ့အပိုင်းတွေကကျွန်တော်တို့ကပြောတဲ့စကားအနေနဲ့လည်လာလို့ရတယ်ခံမှန်းလို့ရတယ်ပေါ့လေနောက်မျက်နှာအမူအရာကိုဟန်အမူအရာနောက်ရိုက်ထားတဲ့စာတွေစာရောင်းတွေကနေပြီးတော့လည်းကျွန်တော်တို့ကဒီစာကတော့ရိုင်းတဲ့စာဒီစာကတော့နော်ဟို hate speech တွေပါတယ်ဒီစာကတော့ကျွန်တော်တို့မချစ်ကြောင်းကြောက်ကြောင်းပြောနေတဲ့ပျော်ရွှင်တဲ့အကြောင်းကိုပူဇော်ပြုတယ်။စသဖြင့်အဲ့လိုကိစ္စတွေကိုလည်းကျွန်တော်တို့ကစက်ကနားလည်နိုင်မှအဆင်ပြေမယ်ပေါ့လေ။အဲ့ဒါမျိုးကြောင့်ကျွန်တော် emotional AI affective computing ဆိုပြီးတော့ခေါ်ကြတယ်ပေါ့။အဲ့ဒီအပိုင်းကိုလုပ်နေတဲ့သုတေသနပညာရှင်တွေအများကြီးရှိပါတယ်။နောက်တစ်မျိုးကကြတော့ကျွန်တော်နံပါတ်5ပေါ့။နံပါတ်5ကကြတော့ကျွန်တော်တို့ numerical intelligence ပေါ့။အဲ့ဒါကကြတော့နံပါတ်2အသင်္ချာဆန် concept တွေပေါ့လေ။နောက် logical reasoning နဲ့သက်ဆိုင်ပါတယ်။အဲ့ဒီကံကွန်ပျူတာမှာကျွန်တော်တို့ကဘာသာစကားနဲ့ပေါ့အခုချက်တင်ပဲလို့လို့ဘာပဲလို့လို့စာတွေပဲရိုက်တယ်ပဲဆိုတော့နောက်ွယ်မှာတကယ်ကတော့01ပေါ့လေခန်းနံပါတ်တင်နဲ့ပြောင်းပြီးတော့မှလောက်ကြရတာပေါ့အဲ့အဲ့လည်းတပိုင်းပေါ့လေနောက်တစ်ခုကကျွန်တော်လက်တွေ့ engineering ကိစ္စတွေနောက် science လုပ်တရားကြတော့ teacher model နဲ့ simulation လုပ်ပြီးတော့တွားကြရတာပေါ့ဥပမာမုန်တိုင်းကိစ္စတို့ဘာလို့မူလေဝသနဲ့ပတ်သက်တာခံမှန်းတာမျိုးဆိုကျွန်တော်တို့ကတကယ်ကို super computer တွေသုံးပြီးလောက်ကြရတာပေါ့လေဆိုတော့အဲ့လိုမျိုးကိစ္စတွေအတွက်တွက်နိုင်ချက်နိုင်ဖို့သင်ချာကိုနားလည်နိုင်တဲ့knowledge ရှိတဲ့ဟာမျိုး intelligence မျိုးကိုကျွန်တော်က numerical intelligence ခေါ်ပါတယ်အဲ့ဒါလည်းတပိုင်းပေါ့လေအဲ့ဒါကိုလည်းထဲထဲဝင်လုပ်နေတဲ့သူတွေအများကြီးရှိပါတယ်နောက်နံပါတ်6ကျွန်တော်တို့ physical intelligence ကျွန်တော်လူသားတွေမှာကျွန်တော်လမ်းလျှောက်နိုင်တယ်ပြေးနိုင်တယ်လေးမနိုင်တယ်ရေကူးနိုင်တယ်ကားမောင်းအဲ့လိုမျိုးအလို့တွေကိုလည်းကျွန်တော်တို့ကစက်ကိုသင်နိုင်အောင်စက်ကနားလည်နိုင်အောင်ကျွန်တော်လုပ်ကြမယ်ဆိုတဲ့ကိစ္စမျိုးကိုကျွန်တော်က physical intelligence လို့ခေါ်တာပါ physical behavior တွေကိုစက်ကနားလည်ပြီးတော့လူတွေနဲ့ဆက်နေချာမှာ communication လုပ်တဲ့ခါမှာပို့ပြီးတော့အဆင်ပြေဖို့အတွက်သူတင်ကြလောက်ကြရတဲ့အပိုင်းပေါ့လေအဲ့ဒါကိုကျွန်တော် physical intelligence လို့ခေါ်ပါတယ် sensory intelligence ကကြတော့နော် visual audio ပိုင်းလာမကဘဲနဲ့ချီအတွေ့အနံ့အရသာစသဖြင့်အဲ့ပိုင်းတွေကဥပမာကျွန်တော် cell lab ပေါ့ robot arm ကိုကျွန်တော်တို့က cell ကိုခြံခြံတဲ့ခါမှာကျွန်တော်တို့သူဘလောက်တိုက်တာနဲ့ lag ကခွာညှိရမယ်ဆိုတော့ဟာမျိုး sense ရှိဖို့လိုတယ်ပေါ့လေအခုသူတစ်ပြင်းတော့ကျွန်တော် wearable device တွေမတားထုတ်တဲ့မျက်မှန်လိုဟာမျိုးတွေနောက်ဓာကြီးလိုနော်နော် sensor စင်နော်ဝင်လာတဲ့ data နဲ့ deal လုပ်နိုင်ဖို့အတွက်ကျွန်တော်တို့က sensory intelligence ဆိုတဲ့ knowledge လိုပါတယ်။အဲ့ဒီ band ကိုကျွန်တော်က sensory intelligence လို့ခေါ်ပါတယ်။နောက်ကျွန်တော် reflective intelligence ဆိုတာကတော့နောက်ဆုံးပေါ့လေ။နောက်ဆုံး reflective intelligence ဥပမာလူတွေက chess ကစားရဲဆိုပါလို့ကစားအောင်တသက်ပန်ပို့ဗျာ။တကယ်တော့ decision making လုပ်တဲ့အပိုင်းပါမယ်။နောက် problem solving ဆိုတဲ့အပိုင်းပါမယ်။နောက်တစ်ဖက်လူရဲ့အကွက်ပုံပြီးတော့ learning လုပ်သွားတဲ့အပိုင်းတွေရှိတယ်။ဆိုတဲ့ဆိုတော့ကျွန်တော်တို့ကပြဿနာတစ်ခုဖြစ်တယ်။ဥပမာတစ်ခုအတွေ့အကြုံတစ်ခုရပြီဆိုလို့ရှိရင်အဲ့ experience ကိုခြေခံပြီးတော့လူကကြတော့ຕົງຕັດနိုင်ແລະອີຈင်းຊິແລ້ວ AI ມາລະອັນຟີຍາຕະແກເດເຊາະບາຍລູແບບເຈົ້າເລົ່າຢາມາດີແ
ຫຼະດີຈະບັດເດຊາ artificial intelligence ໂອເຄວ່າປະຕິປີດໍນີດັນບໍເນາະນາຕະບັດຈາຍເນາະຊາດີ AI ຍະພາກິນຍີ້ອຈານລູບາລູອະກົ່ງລົງເຊັດຊິ້ນປຽບໄປວ່າຊາ
ໂອເຄວ່າພະໂອເຄວ່າຊິ້ນຈຸມມາແລ້ວຢາ
ခုတော့ကျွန်တော်တို့ရဲ့စနေမနေ့ခင်း VOA အစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့တည်င်းအချင်းချက်ကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်ညာမြန်မာဟုအထူးကြောင်ပြစ်ပယ်မထားသင့်ဘူးလို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလာအိုနိုင်ငံ VN ကျဲမှာကျင်းပတဲ့အရှေ့အာရှထိပ်သီးညီလာခံမှာပြောကြားခဲ့တယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် JDF မဆူဒါကတောက်ကြံနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အာဆီယံဘုံသဘောတူညီချက်9ရက်ဟာအရေးပါတဲ့အပြင်မြန်မာဟုပြစ်ပယ်မထားဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်ထွန်းကားလာရေးဟာအရေးပါကြောင်းဝန်ကြီးချုပ်မိုဒီကအလေးထားပြောခဲ့တယ်လို့ဆိုပါတယ်တချို့မှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာရင်းနဲ့ဆွေးနွေးမှုတွေမှာမြန်မာနိုင်ငံဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုအတိအမှတ်ပြုဖော်ပြတင်တယ်လို့စစ်ကောင်စီဘက်ကအောက်တိုဘာ17ရက်နေ့ကစာထုတ်ပြန်ဝေဖန်ပါတယ်အထူးသဖြင့်မြန်မာနိုင်ငံဆိုင်ရာလက်လက်တဲ့စုံစမ်းစစ်ဆေးမှုရန်နေရာတဘောအိုင်တဘော M ရဲ့စက်တင်ဘာ9ရက်နေ့ကကုလသမဂ္ဂကိုတင်ပြခဲ့တဲ့အစီရင်ခံစာနဲ့စက်တင်ဘာ24ရက်နေ့ကကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာပေါ်ဆွေးနွေးချက်တွေကိုစစ်ကောင်စီဘက်ကအဓိကတုံ့ပြန်ထားပြီးတော့2024ခုနှစ်အတွင်းကုလသမဂ္ဂမှမြမအရေး6ချိန်ဆွေးနွေးခဲ့ပေမဲ့စစ်ကောင်စီဘက်ကပါဝင်ခြေပောက်ခွင့်မရတာပေါ်မှာလဲဝေဖန်ထားပါတယ်ဗျာ။တခါအရှိအလဲပိုင်းအရေးမှာတော့အစ္စရေးအနေနဲ့ရက်သားတွေကိုအကာအကွယ်ပေးရေးချိုးတင်ဆောင်ရွက်မှုတွေလုပ်ပြီးအပြန်အလှန်ပစ်ခတ်မှုတွေအတွင်းရက်သားတွေမထိခိုက်အောင်လှုပ်ဆောင်ဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်ဗျာ။ထိတ်တန့်သတင်းအချင်းကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့စနေမနေ့ခင်းအစီအစဉ်လေးမပြီးဆုံးခင်ဒီကနေ့မနေ့အစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ခဲ့ကြသူတွေကိုမိတ်ဆက်ရရင်တော့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဗျာ။ဒီကနေ့မနေ့အစီအစဉ်လေးကိုအားပေးကြည့်ရှုကြရတဲ့ကျေးဇူးများတင်ပါတယ်။ကျွန်တော်တို့ညီညာရေးပါခင်ဗျာ။